Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ကနေ2023ခုနှစ် January 28ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းစီစဉ်နေကိုတော့ light meter 19.25 32တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်တံကပါဓာတ်ရိုက်ရှုစားနိုင်ကြပါတယ်ရှင်ဒီညရဲ့အစီအစဉ်မူကကျွန်မစုမမ
မင်္ဂလာညချမ်းပါရှင်။ BN ပေါင်းကင်ဝေးကြပါစေ။ကျွန်မခင်ပြူထွေးပါ။အမေရိကန်ပြည်ထောင်စုမန်ဖစ်မြို့မှာလူမဲမျိုးသားတူရဲဝင်တဲ့တချို့ရိုက်နှက်လို့တိတ်ဆုံးခဲ့ရတဲ့ဖြစ်ရတဲ့ပတ်သက်ပြီးတော့လူတွေဒေါသနဲ့မတုံ့ပြန်ကြဖို့သမ္မတဘိုင်ဒန်ကပန်ကြားလိုက်ပါတယ်။မြန်မာနိုင်ငံမှာတော့ဆေးရနာသိမ်းမှုနောက်ပိုင်းလူခွေရေးဆုပ်ယုပ်မှုအတိုင်းအတာကြီးမားလို့လေလူခွေရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကသတိပေးပြောဆိုပါတယ်။ပါတီမှတ်ပုံတင်ခြင်းဆိုင်ရာတင်းကျပ်တဲ့ဥပဒေတရက်ကိုတော့စစ်ကောင်စီကထုတ်ပြန်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြပေးဖို့ရှိပါတယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူတောက်ကြညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်ထဲမှာဆိုရင်တော့မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းထားတာနှစ်နှစ်ပြည့်ကံဒီအချိန်မှာတော့ရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့စစ်ကောင်စီကနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအစ်ကိုပြဋ္ဌာန်းလိုက်ပါတယ်ကန့်သက်ချုပ်ချယ်မှုတွေပါနေတဲ့ဒီဥပဒေအစ်အပေါ်မှာတိုင်းရင်းသားပါတီတွေရဲ့သဘောထားဘယ်လိုရှိပါသလဲ
တသက်တော် PR နဲ့တိုင်းသားလူမျိုးငယ်တွေရဲ့ခွင့်အရေးတွေကိုပြည်တာမျိုးအရောက်ပြပြီးအခြားတစ်ဖက်မှာတော့ပြည်အောင်စုအစ်စ်မှာပေါင်းလှုပ်ရှားပွဲမရအောင်တမင်ပြန်ပြီးတော့ကန့်တက်လိုက်တာကျင့်တော်မူညီတဲ့ဥပဒေဖြစ်နေတယ်လို့ယူဆလို့ရတယ
်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတွင်းမှုဦးဆိုင်လိုက်ပါရှင်။တခြားနိုင်ငံရေးပါတီတွေရဲ့သဘောထားတွေနဲ့အတူကရင်ပြည်နယ်ကော့ကရိတ်ဘက်ကစီရေးအခြေအနေနောက်မြန်မာနိုင်ငံမှာဆက်အနာသိမ်းမှုနှစ်နှစ်ပြည့်နှစ်ပတ်လည်အထူးအစီအစဉ်အနေနဲ့ဆက်အနာသိမ်းကာလအတွင်းမှာဆုတ်ယုတ်လာတဲ့မြန်မာမီဒီယာအခြေအနေကိုတင်ပြထားတဲ့အထူးဆောင်မနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကျွန်မစုမတင်ဆက်ပေးပါမယ်ရှင်
။အမေရိကန်ပြည်အောင်စုတန်နက်စီပြည်နယ်မန်ဖစ်မြို့မှာအသက်26နှစ်အရွယ်အာဖရိကနယ်ပွားယင်မောင်းတယောက်ကိုရဲ9ယောက်ကရရက်ဆက်ဆက်ရိုက်နှက်ခဲ့တဲ့ဗီဒီယိုရုပ်သံဖိုင်းမန်ဖစ်ရဲဌာနကဒီနေ့ထုတ်ပြန်ဖို့ချိန်နေတဲ့အချိန်မှာပဲတည်တည်ငြိမ်ငြိမ်နဲ့တုံ့ပြန်ကြပါလို့သမ္မတဂျိုးဘိုင်ဒန်ကလူထုကိုတိုက်တွန်းချပါတယ်။မကြေမနက်ဒေါသဖြစ်တာကိုနားလည်ပေမဲ့အကြမ်းဖက်မှုကိုတော့ဘယ်တော့မှလက်ခံမှာမဟုတ်ဘူးလို့သမ္မတကမနေ့ကကြေညာချက်ထုတ်ပြန်ပန်ကြားခဲ့တာပါ။ရဲတွေရဲ့ရိုက်နှက်မှုကြောင့်တိတ်ဆုံးသွားကြရတဲ့ထိုင်ရာနီကိုစီရဲ့ဖြစ်ရဟာနိုင်ငံအတွင်းပြည်မှုဆိုင်ရာတရားစီရင်မှုတွေမှာလူတိုင်းအပေါ်ဂုဏ်သိက္ခာနဲ့အညီတန်းတူညီမျှဆက်ဆံတဲ့မျှတာတဲ့တရားစီရင်မှုတွေဖြစ်ရမယ်လို့ကတိပြုထားတဲ့အတိုင်းဖြစ်လာဖို့လိုအပ်နေသေးတယ်ဆိုတာကိုနာကျင်စရာသတိပေးနေတာပါပဲလို့လည်းသမ္မတဘိုင်ဒန်ကပြောပါရယ်မန်ဖစ်မြို့တော်ဝင်ဂျင်စတစ်ကလန်ကလည်းအခုလိုဖြစ်ရမျိုးထပ်မဖြစ်အောင်အရေးယူဆောင်ရွက်မှုတွေလုပ်သွားမယ်အကြောင်းပြောပါရယ်ဝန်ထမ်းတွေရဲ့လုပ်ရက်ကတိတ်ကိုစိုးရွားလို့လေရဲတပ်ဖွဲ့ဝင်တွေအပေါ်မှာဘယ်သူတဦးတယောက်ကမှဥပဒေရဲ့အထက်မှာမရှိရဘူးဒီလိုစိုးရွားတဲ့ဖြစ်ရမျိုးနောက်မဖြစ်ရအောင်လှုပ်ဆောင်နိုင်တာမှန်သမျှကိုဆက်ပြီးတော့လုပ်သွားမှာပါလို့မြို့တော်ဝင်ဂျင်စတစ်လန်ကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းမှာကတိပြုပြောဆိုပါတယ်ဇန်နဝါရီလ9ရက်နေ့ကထိုင်ရာနီကိုစ်မောင်းလာတဲ့ကားကိုရဲတွေတားပြီးတော့စစ်ဆေးတဲ့အချိန်အချင်းများရာကနေရဲဝန်ထမ်း9ဦးကဝန်ဝင်ရနေတာခံရပြီးပြင်းပြင်းထန်ထန်တရားရခဲ့ပြီးတဲ့နောက်၃ရက်အကြာစစ်ရုံမှတည်ဆုံသွားခဲ့တာပါရဲတွေကမှတက်ထားတဲ့ဗီဒီယိုကင်မရာကနေမှတ်တမ်းတင်ထားတဲ့ဗီဒီယိုပုံတွေကိုအများပြည်သူကြည့်နိုင်အောင်ဒီကနေ့ထုတ်ပြန်ပေးမှာဖြစ်ပါတယ်ရှင
်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကရောဂျေးဘိုင်ဒန်တို့မနေ့ကအင်ဖြူရော်မှာတရုတ်နှစ်တစ်ကူအထိမ်းအမှတ်အခမ်းအနားကျင်းပပါတယ်ပြီးခဲ့တဲ့ရက်ပိုင်းကယ်လီဖိုးနီးယားပြည်နယ်တရုတ်နှစ်တစ်ကူပွဲတော်မှာတနက်ကင်မီပြစ်ခတ်မှုကြောင့်အသက်ဆုံးခဲ့ရသူတွေအတွက်အောက်မေ့သတိရတဲ့ဆူတောင်းပွဲနဲ့အတူမနေ့ကအင်ဖြူရော်မှာအာရှຫນွေဘွားတွေကိုဖိတ်ကြားပြီးတော့တရုတ်နှစ်တစ်ကူအခမ်းအနားကျင်းပပါတယ်
Jill and I are honored to welcome you to the first Lunar New Year reception of this scale held in the White House, your home. This is your home.
အခုလိုမျိုးအတိုင်းအတာနဲ့အိမ်ဖြူတော်မှာတရုတ်နှစ်သစ်ကူးပွဲတော်ပထမဆုံးကျင်းပနိုင်ခဲ့ပြီးတော့လာရောက်တဲ့သူတွေကိုဒီသမ္မတနဲ့သမ္မတကရောတို့နှစ်ယောက်စလုံးကကြိုဆိုဂုဏ်ပြုကြောင်းအိမ်ဖြူတော်ကပြည်သူတွေရဲ့နေအိမ်ဖြစ်တဲ့ခမရတို့ရဲ့နေအိမ်ပါလို့သမ္မတဘိုင်ဒန်ကပြောဆိုသွားတာဖြစ်ပါတယ်။အာရှຫນွေဘွားတွေကိုပြစ်မှတ်ထားတဲ့အမုန်းတရားအခြေခံတဲ့ရာဇဝတ်မှုတွေအမေရိကန်ပြည်ထောင်စုထဲမှာတိုးလာနေတာကြောင့်အမေရိကန်ပြည်ထောင်စုအတွင်းအာရှຫນွေဘွားအတိုင်းဝိုင်းကြမှာနာကျင်မှုနဲ့ဆိုးရှုံးမှုတွေဆိုးဆိုးဝါးဝါးကြုံခဲ့ရတယ်လို့လည်းသမ္မတဘိုင်ဒန်ကထည့်သွင်းပြောဆိုပါတယ်။အခမ်းအနားမကျင်းပခင်မှာတော့ကယ်လီဖိုးနီးယားပြည်နယ်ပြစ်ခတ်မှုတွေမှာအသက်ဆုံးခဲ့ရသူတွေအတွက်အောက်မေ့သတိရတဲ့အနေနဲ့အခမ်းအနားမဆခင်မှာညှိတက်ပြီးတော့ဆူတောင်းခဲ့ပါတယ်ရှင်
မြန်မာနိုင်ငံမှာဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖယ်ရှားပြီးစစ်တပ်အာဏာသိမ်းခဲ့တာနှစ်နှစ်ကြာလာတဲ့အချိန်မြန်မာပြည်တွင်းအခြေအနေတွေဟာစဉ်းစားကြည့်လို့မရနိုင်တော့အောင်ဆိုးဝါးဆုတ်ယုတ်လာခဲ့တယ်လို့ UNOCHR လူခွင့်ရေးဆရာကုလသမဂ္ဂမဟာမင်းကြီး Volkatchak ကဒီကနေ့ပြောဆိုလိုက်ပါတယ်။2022ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းကစလို့နိုင်ငံရေးစီးပွားရေးလူမှုရေးယဉ်ကျေးမှုစတဲ့နယ်ပယ်စုံမှာလူခွင့်ရေးအခြေအနေတွေသိသိသာသာဆိုးဝါးလာခဲ့တယ်လို့ကုလသမဂ္ဂမဟာမင်းကြီး Volkatchak ကဒီကနေ့ကြေညာချက်ထုတ်ပြန်သတိပေးတာပါ။အကြမ်းဖက်မှုတွေဖြစ်လာရင်အရက်သားကိုတွေကိုကာကွယ်ပေးရမယ်တာဝန်ရှိတဲ့စစ်တပ်ဟာနိုင်ငံတကာဥပဒေတွေကိုဇက်တိုက်ချိုးဖောက်နေတယ်လို့ပြောပါရယ်အရက်သားစစ်သားမခွဲခြားပဲအရက်သားတွေကိုပါပြစ်မှတ်ထားပြီးရွာလုံးကျွတ်မိရှူတာနှိပ်စက်ညှဉ်းပန်းတာတရားလက်လွတ်တပ်ဖြတ်တာကုန်းချောင်းလေးချောင်းတွေကနေတိုက်ခိုက်တာတွေကိုလုပ်နေတယ်လို့လူခွေရမဟာမင်းကြီးကပြောပါရယ်ခိုင်မာတဲ့သတင်းရင်းမြစ်တွေအရစစ်တပ်နယ်သူတို့အပေါင်းပါရရဲ့လက်ချက်နဲ့တိုက်ဆုံရသူပေါင်း2890ထက်မနည်းရှိနေပြီးတကယ်စစ်တပ်လက်ချက်နဲ့တိုက်ဆုံရတဲ့အရက်သားတွေဟာအခုထက်တောင်ပိုနိုင်တယ်လို့လည်းပြောပါရယ်ပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူပေါင်းဟာလည်း1.2 million ကျော်ရှိနေပြီးနိုင်ငံနဲ့နမိတ်ဖြတ်ကျော်ထွက်ပြေးရတဲ့ဒုက္ခသည် 9,000 ကျော်ရှိတယ်လို့လည်းပြောပါရယ်ဒီလိုစစ်တပ်အုပ်ချုပ်နေတာနှစ်နှစ်ရှိလာပြီဖြစ်တဲ့စစ်ကောင်စီဟာသူရဲ့ပြည်သူတွေအပေါ်မှာအကြမ်းဖက်နှိပ်စက်နေစေဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနလူမှုဆက်ဆံရေးဌာနရဲ့ Share America Internet စာမျက်နှာကလည်းဖော်ပြပါဗျ။မြန်မာပြည်သူတွေသူတို့အနာဂတ်ကိုသူတို့ပုံဖော်နိုင်အောင်အမေရိကန်ပြည်ထောင်စုအနေနဲ့ဟိုးရင်ကလေးကထောက်ခံအားပေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်ရဲ့မြန်မာနိုင်ငံလွတ်လပ်ရေးနေ့ကပေးပို့တဲ့တဝင်လွာပါရေးသားချက်ကိုလည်းရန်ကုန်အမေရိကန်တန်ရုပ် Twitter စာမျက်နှာမှာဒီကနေ့ပြန်လည်ဖော်ပြထားပါတယ်ရှင်။
မြန်မာနိုင်ငံမှာတော့နိုင်ငံရေးပါတီများအမှတ်ပုံတင်ခြင်းဥပဒေအစ်စ်ကိုစစ်ကောင်စီကပြဋ္ဌာန်းလိုက်ပါတယ်ဒီဥပဒေအစ်စ်ထဲမှာရန်ပုံငွေပါတီဝင်အင်အားနဲ့ပြိုင်မဲ့နယ်မြေတွေနဲ့ပတ်သက်လို့တိတိတသားပြင်ဆင်ပြောင်းလဲထားပါတယ်နိုင်ငံရေးပါတီများအမှတ်ပုံတင်ခြင်းဥပဒေအစ်စ်အရနှစ်လအတွင်းမှာပါတီအားလုံးပြန်ပြီးတော့အမှတ်ပုံတင်ဖို့လိုအပ်ပါတယ်အမှတ်ပုံမတင်နိုင်ရင်တော့ပါတီပြက်ပြဲသွားမှာဖြစ်ပါတယ်တနိုင်ငံလုံးရွေးကောက်ပွဲဝင်မဲ့ပါတီဆိုရင်ရန်ပုံငွေကကြက်ငွေ3,000ပြဖို့လိုအပ်ပါတယ်အရင်ဥပဒေဟောင်းတုန်းကတော့ကြက်5,000ပဲပြခဲ့ရတာပါပြည်နယ်နဲ့တိုင်းဒေသတွေမှာပဲရွေးကောက်ပွဲဝင်မဲ့ပါတီဆိုရင်ကြက်သိန်း100ပြမှလျှောက်ထားနိုင်မှာဖြစ်ပါတယ်တနိုင်ငံလုံးပြိုင်မဲ့ပါတီတွေအနေနဲ့ရပ်ပေါင်း90အတွင်းမှာပါတီဝင်အင်အားအနည်းဆုံး3,000ပြဖို့လဲလိုပါတယ်စစ်ကောင်စီရဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအသစ်ပြဋ္ဌာန်းလိုက်တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအစ်စ်ဟာလူနည်းစုတိုင်းရင်းသားပါတီတွေပါတီငယ်တွေရပ်တည်နိုင်ရေးအခက်တွေအောင်ကန့်သက်တဲ့ဥပဒေတွေအဖြစ်တိုင်းရင်းသားခေါင်းဆောင်တချို့နဲ့နိုင်ငံရေးပါတီခေါင်းဆောင်တွေကဝေဖန်ပါတယ်ဒီသတင်းအပြည့်အစုံကိုတော့မကြခင်မှာထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်
VOA American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တောက်ကြနေညနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်။ယူကရိန်းနိုင်ငံထဲကနေရအတွက်မင်းများကိုရုရှားကမစ်ဆိုင်းဒုံးတွေနဲ့မနေ့ကတိုက်ခိုက်ခဲ့မှုအတွင်းမှာလူ12ဦးသေဆုံးပြီးနောက်ထပ်12ဦးဒဏ်ရာရခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါရယ်။နိုင်ငံတော်ဝန်ကဒေသ12ခုကိုရုရှားကတပြိုင်တည်းတိုက်ခိုက်ခဲ့တာလို့ယူကရိန်းရေးပေါ်ဌာနကပြောပါရယ်။မစ်ဆိုင်းဒုံးကြီး55စင်းပစ်လွတ်ခဲ့ပြီးတော့အများစုကိုတော့ယူကရိန်းကကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့လည်းယူကရိန်းလက်တက်ကပြောပါရယ်။မနေ့ကတိုက်ခိုက်မှုအတွင်းမှာအဆောက်အုံ35ခုထိခိုက်ပျက်စီးခဲ့ပါရယ်။အခုလိုတိုက်ခတ်မှုတွေရှိနေတဲ့အချိန်မှာပဲဒီကနေ့ဟာဂျူးလူမျိုးတန်းတဲ့ချီနာစီဂျာမနီတွေတပ်ဖြတ်တာခံခဲ့ရတဲ့ဟိုလိုကော့စ်နှစ်ပတ်လည်နေ့ဖြစ်တာကြောင့်အခုအချိန်မှာအတိတ်ကဖြစ်ရမျိုးထပ်မဖြစ်ဖို့ယူကရိန်းသမ္မတဗိုလိုဒီမီယာဆာလန်စကီကလူလူကိုနေ့စဉ်ပြောကြားတဲ့သူ့ရဲ့မိန့်ခွန်းအတွေ့ဒီကနေ့ပြောဆိုပါရယ်မတူကွဲပြားမှုတွေနဲ့အမုန်းတရားတွေကလူသက်ပေါင်းများစွာကိုသိစေခဲ့တယ်လို့ပြောဆိုပြီးဒီလိုနာစီဝါဒအဆုံးသက်ဟောင်းကဘာကြီးတစ်ခုလုံးပူပေါင်းဆောင်ရွက်ခဲ့ကြတာကိုပြန်အောင်မေတ္တရပြီးတော့ဒီလိုဖြစ်ရမျိုးထပ်မဖြစ်အောင်အခုချိန်မှာပိုးပြီးတော့စီလုံးကြရမယ်လို့လည်းဒီကနေ့ပြောပါရယ်။တချိန်တည်းမှာရုရှားသမ္မတဗလာဒီမီယာပူတင်ကလည်းယူကရိန်းနိုင်ငံအတွင်းမှာနာစီလက်သည့်တွေကအရက်သားတွေနဲ့လူမျိုးစုတွေကိုတုတ်တင်ရှင်းလင်းတာတွေလုပ်နေတာကြောင့်ဒါကိုစန့်ကျင်ပြီးရုရှားတပ်ဖွဲ့တွေကယူကရိန်းနိုင်ငံထဲဝင်ရောက်တိုက်ခိုက်နေရတယ်လို့ဒီကနေ့ပြောပါရယ်။ရုရှားသမ္မတပူတင်ဟာယူကရိန်းကိုတစ်နှစ်နီးပါးကြာကျူးကျော်တိုက်ခိုက်မှုတွေကြောင့်ပြင်းပြင်းထန်ထန်ဝေဖန်ခံရပြီးအနောက်နိုင်ငံတွေရဲ့ပိတ်ဆို့ရေးယူတံခတ်တာကိုလည်းခံရတာဖြစ်ပါရဲ့ရှင်
။ဂျော်ဒန်မြစ်ရဲ့နောက်ဖက်ကမ်းဂါဇာကမ်းမြောင်ဒေသမှာတော့ပါလက်စတိုင်းတို့ဘက်ကဒုံးကျည်တွေနဲ့ပစ်ခတ်မှုကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်တုံ့ပြန်လိုက်ပါတယ်။ အနောက်ဖက်ကန်ဒေသကဂျနင်းမြို့မှာအစ္စရေးတိုက်တရဲကြာသပတေးနေ့ကစီးနင်းရှာဖွေမှုအတွင်မှာပါလက်စတိုင်း၉ဦးအသက်ဆုံးခဲ့ပြီးတဲ့နောက်အခုလိုအပြန်အလှန်ပစ်ခတ်မှုဖြစ်ပွားတာပါ။အစ္စရေးလူမျိုးအများအပြားကိုဒုံးကျည်နဲ့ရည်ရွယ်ပစ်ခတ်ခဲ့တဲ့အစ္စလာမစ်စစ်သွေးကြော်တွေပေါ်မှာအနည်းဆုံး2ကြိမ်ထားပြီးတော့ပစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဂါဇာဒေသကပါလက်စတိုင်းတို့ပစ်တဲ့ဒီဒုံးကျည်အများစုကိုအစ္စရေးကာကွယ်ရေးစနစ်ကကြားဖြတ်ဟန်တားနိုင်ခဲ့တယ်လို့အစ္စရေးကဆိုပါတယ်။ဂါဇာဘက်ကဒုံးကျည်ပစ်ခတ်မှုကတော့ဘယ်သူလက်ချက်ဆိုတာအခုချိန်ထိထုတ်ပြောတာမရှိသေးပေမဲ့အနောက်ဘက်ကမ်းဒေသမှာတော့ကိုးဦးသေဆုံးခဲ့ရတဲ့အစ္စရေးတို့ဝင်ရောက်စီးနင်းမှုကိုလက်တုံ့ပြန်သွားမယ်လို့ဟာမတ်စ်နဲ့အစ္စလာမစ်ဂျီဟတ်အဖွဲ့တွေကအခိုင်အမာပြောထားကြပါတယ်ရှင်
။အမေရိကန်ပြည်တော်စုကိုရောက်လာတဲ့ဟောင်ကောင်သားတွေနေရက်ပြန်စရာမလိုပဲအမေရိကန်မှာနှစ်နှစ်ဆက်ပြီးတော့နေထိုင်ခွင့်သမ္မတဂျိုးဘိုင်ဒန်အစိုးရကခွင့်ပြုလိုက်ပါတယ်။ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသဟောင်ကောင်မှာတရုတ်ရဲ့တင်းကျပ်တဲ့ထိန်းချုပ်မှုတွေကြောင့်လူခွင့်ရင်းနဲ့အခြေခံလွတ်လပ်ခွင့်တွေအကြီးအကျယ်ဆုံးရှုံးနေတယ်လို့ဆိုပြီးအခုလိုဟောင်ကောင်ကလာတဲ့သူတွေကိုနေထိုင်ခွင့်ထိုးပေးလိုက်တာပါ။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားရေးမှူးအရဟာကမ္ဘာတဝန်းလူခွင့်ရင်းနဲ့ဒီမိုကရေစီကိုကာကွယ်ရေးအတွက်ဗဟိုထားတဲ့တန်ဖိုးတွေနဲ့ရည်မှန်းချက်တွေအတိုင်းမဖြစ်မနေဆောင်ရွက်ဖို့တန်နိုင်ထံခိုင်ခိုင်မာမာချထားတဲ့အကြောင်းသမ္မတဘိုင်ဒန်လက်မှတ်ရေးထိုးတဲ့စာကြုံလွှာမှာဖော်ပြထားပါတယ်။လွတ်လပ်ခွင့်ညှင်းပယ်ခံနေရတဲ့ဟောင်ကောင်ကလာတဲ့သူတွေကိုပေကင်းကင်းနဲ့ခိုလုံနိုင်ရေးအခုလိုကန့်လန့်လာဖြစ်တဲ့အကြောင်းနဲ့အမေရိကန်ပြည်ထောင်စုအနေနဲ့ဟောင်ကောင်ပြည်သူတွေအတွက်အခိုင်အမာဆက်လက်ရည်တည်သွားမယ့်အကြောင်းလဲစာချုပ်လွှာမှာရေးသားထားပါတယ်ရှင်
။အီဂျစ်နိုင်ငံမှာတော့ရှေးအကျဆုံးမမ်မီရုပ်လောင်းကိုတွေ့ရှိခဲ့တယ်လို့နာမည်ကြီးရှေးဟောင်းသုတေသနပညာရှင်တဦးကပြောဆိုလိုက်ပါတယ်။ငွေကုန်ကြေးကျခံပြီးတော့နှစ်ရှည်ခံအောင်စီမံခဲ့တဲ့ဒီမမ်မီရုပ်လောင်းကိုမင်းမျိုးမင်းရွယ်ကြွယ်ဝချမ်းသာသူတွေကအဓိကလုတ်ခဲ့ပေမဲ့အခုတွေ့ရှိတဲ့မမ်မီရုပ်လောင်းကတော့ပထမဆုံးမင်းမျိုးမင်းရွယ်တွေကလုံးဝမဟုတ်တာမို့လို့အရေးပါတဲ့ရှာဖွေတွေ့ရှိမှုဖြစ်ပါတယ်လို့ရှေးဟောင်းသုတေသနပညာရှင်ဇဟီဟာဇတ်ကကြာသပတေးနေ့ကပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း 4,300 ကျော်ကစီမံခဲ့တဲ့ဒီမမ်မီရုပ်ကိုအီဂျစ်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဂိုင်ဇာမှာတွေ့ခဲ့တာဖြစ်ပါတယ်။ဂိုင်ဇာမြို့ရဲ့ပိရမစ်တွေနားမှာရှိတဲ့ Square ရွာတွေကအုတ်ဂူထဲမှာတွေ့ခဲ့တာလို့အဲ့ဒီတွေ့ရှိတဲ့နေရာအနီးမှာလုတ်တဲ့သတင်းစာရှင်းလင်းပွဲမှာအီဂျစ်ရှေးဟောင်းပစ္စည်းထိန်းသိမ်းရေးဝန်ကြီးဟောင်းကလည်းပြောဆိုထားပါတယ်။ရှေးဟောင်းသုတေသနပညာရှင်တွေအနေနဲ့ကတော့ဒီမမ်မီရုပ်ကလပ်နဲ့ပတ်သက်တဲ့နောက်ထပ်ရှာဖွေစူးစမ်းမှုတွေဆက်ပြီးလုပ်ဆောင်မှာဖြစ်ပါတယ်ရှင်။ဇန်နဝါရီလ28ရက်နေ့တောက်ကြညရဲ့ထိတ်တန့်ရောက်သတင်းလေးကိုကျမစုမုံနဲ့အတူမက်ခင်ဖြူထွေးကတင်ဆက်ပေးခဲ့တာဖြစ်ပါလေရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်အရင်ဆုံးတော့စစ်ကောင်စီကနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအစ်ကိုပြဋ္ဌာန်းလိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်မြန်မာနိုင်ငံမှာဆင်းရဲနာတင်လိုက်တာနှစ်နှစ်ပြည့်ကနေဒီအချိန်မှာတော့ရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့စစ်ကောင်စီကနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအစ်ကိုပြဋ္ဌာန်းလိုက်ပါတယ်ဥပဒေအစ်အရာနှစ်လအတွင်းနိုင်ငံရေးပါတီတွေအလုံးပြန်ပြီးတော့မှတ်ပုံတင်ကြရမှာဖြစ်ပါတယ်ပါတီအဖွဲ့ဝင်အင်အားနဲ့ရန်ပုံငွေသတ်မှတ်ချက်တွေပြည့်မီနိုင်မှုပါတီတွေအတွက်အခက်အခဲရှိလာနိုင်တဲ့ဒီဥပဒေအပေါ်မှာနိုင်ငံရေးပါတီတွေဘက်ကဘယ်လိုသဘောထားရှိပါသလဲရန်ကုန်ကပေးပို့တဲ့သတင်းကိုတော့ဦးသိန်းထိုင်ဦးကတင်ပြပေးထားပါတယ်ရှင
်ဇန်နဝါရီလ26ရက်နေ့မနေ့ကနိုင်ငံရေးပါတီမတ်ပုံတင်ခြင်းဥပဒေအစ်ကိုစစ်ကောင်စီဘက်ကထုတ်ပြန်လိုက်တာပါနှစ်လအတွင်းနိုင်ငံရေးပါတီအားလုံးပြန်လည်မတ်ပုံတင်ကြရမယ်ဥပဒေအရတနိုင်ငံလုံးမှာရွေးကောက်ပွဲဝင်မဲ့ပါတီတွေအနေနဲ့ပါတီရန်ပုံငွေကိုကျပ်သိန်းတထောင်တင်ပြနိုင်မှသာမှတ်ပုံတင်လျှောက်ထားနိုင်မှာဖြစ်ပါလေ။အရင်ကအနေဒီအစိုးရလက်ထက်ကပါတီရမုံငွေကျပ်5သိန်းသတ်မှတ်ထားတာကိုကျပ်သိန်းတထောင်ထိတိုးလိုက်တာဖြစ်ပါလေ။ပြည်내တိုင်းမှာသာရွေးကောက်ပွဲဝင်မဲ့ပါတီတွေဆိုရင်လေရံပုံငွေကျပ်သိန်း100ပြနိုင်မှသာပါတီမှတ်ပုံတင်နိုင်တော့မှာပါ။အရင်ကကျပ်3သိန်းသာသတ်မှတ်ထားခဲ့တာဖြစ်ပါလေ။တနင်္ဂနွေလုံးမှာစီယုံမဲ့ပါတီဆိုရင်ပါတီဝင်အားကိုလည်းပါတီမှတ်ပုံတင်ပြီးရက်90အတွင်းပါတီဝင်3သိန်းစီယုံနိုင်မှုလို့သလိုပြည်နယ်တိုင်းမှာပဲစီယုံမဲ့ပါတီဆိုရင်ပါတီဝင်တထောင်စီယုံနိုင်ရမယ်လို့သတ်မှတ်ထားပါလေ။ဥပဒေအစ်ကလူနည်းစုတိုင်းရင်းသားပါတီတွေရည်တည်နိုင်ရေးအခက်အခဲတွေ့နိုင်မဲ့ဥပဒေတစ်ခုဖြစ်တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီထူထူတွေးမှုဆိုင်းလိတ်က VOA ကိုပြောပါလေ
။အလွယ်ဆုံးပြောရရင်တော့တိုင်းရင်းသားပါတီတွေကိုကိုယ်တက်ဆိုင်ရာပြည်နယ်တွေကိုပဲတွန်းပို့ပြီးတော့မှပြည်ထောင်စုအဆင့်မှာဝင်ရောက်ပြီးနေရာမယူဖို့ရောက်ရှင်ပြန်ရင်းမပြုတ်နိုင်အောင်ဆိုပြီးတွန်းပို့လိုက်တဲ့တော်လို့ယူဆလို့ရပါတယ်ဒီတော်စုအစ်စ်မှဆိုရင်တော့ဘလို့မှဝင်ပါလို့မရတော့တဲ့အနေအမျိုးရောက်သွားတာပေါ့နော်အတိုင်းအတာတွေဆိုတာကသူ့ပြည်နယ်ကိုယ်ပြည်နယ်မှာရည်ပဲနေကြတာမဟုတ်လေတနိုင်ငံလုံးအဆက်နေကြတဲ့အများဆုံးတိုင်းနယ်ပြည်နယ်နှစ်ခုသုံးခုလောက်မှာချင်းချက်ပြီးနေကြတဲ့အနေအမျိုးရှိတယ်ကိုယ်ပါတီနေကဒီတော်စုတစ်ခုလုံးကိုလွှမ်းခြုံနေတဲ့အနေအမျိုးမရှိဘူးသူတို့တတ်မှတ်ထားတဲ့ ငွေကြေးနဲ့လူအရေးအတွက်ကိုမစည်းရုံးနိုင်ဘူးဆိုလို့ရှိရင်ကိုယ်နဲ့နေနေချင်းဆက်ဆက်နေတဲ့တခြားပြည်နယ်တခြားတိုင်းကတောင်မှပဲဆင်းပြီးတော့မှရေတော့ပွဲဝင်နိုင်တဲ့နေသားမျိုးမရှိအောင်လုပ်ထားတယ်ဆိုတော့တစ်ဖက်မှာ PR နဲ့တိုင်းသားလူမျိုးငယ်တွေခွင့်ရေးတွေကိုပေးတာမျိုးအယောက်ပြပြီးအခြားတစ်ဖက်မှာတော့ပြည်တော်စုအစ်စ်မှပေါင်းလှုပ်ရှားခွင့်မရအောင်တမင်ပြန်ပြီးတော့ကန့်တက်လိုက်တာရှင်းအောင်မညီတဲ့ဥပဒေဖြစ်နေတယ်လို့ယူဆလို့ရတယ်
SNLD ပါတီအနေနဲ့ပြန်လည်မတ်ပုံတင်မတင်ဆိုတာလောလောဆယ်မဆုံးဖြတ်နိုင်သေးဘူးလို့လည်းပြောပါတယ်။ရခိုင်ပြည်နယ်အခြေစိုက်မွတ်စလင်ဘာသာဝင်အများစုနဲ့ဖွဲ့စည်းထားတဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီအတွင်းမူဦးကျော်စိုးအောင်ကလည်းဥပဒေသစ်ကလူနည်းစုတိုင်းရင်းသားတွေဖွဲ့စည်းထားတဲ့ပါတီတွေရည်တည်ဖို့ခက်ခဲတစ်ခုဖြစ်လာနိုင်တယ်လို့အခုလိုသုံးသပ်ပါတယ်။
ကျွန်တော်တို့နိုင်ငံရေးပါတီတူထောင်နေဆိုတာကကျွန်တော်တို့လူနည်းစုတွေရဲ့အတန်ပြည်သူတွေရဲ့အတန်ကိုပြည်ထောင်စုအစိုးရနဲ့ပေါင်းစုပြီးပြီးတော့ပြည်သူအတန်ကိုနားတောင်ပေးအောင်ရည်ရွယ်ချက်နဲ့ဖွဲ့စည်းထားတဲ့နိုင်ငံရေးပါတီတွေဖြစ်တယ်။အခုအနေထားကဒီဥပဒေအရမင်းကထုတ်ပြန်တဲ့ဥပဒေအရဆိုရင်ဟိုတနင်္ဂနွေဆိုရင်ဘလူးရေတသိန်းသိန်းကုန်ကဗန္ဒဝင်ဆိုရင်သိန်းတစ်ထောင်ဆိုတာကကျွန်တော်တို့လူနည်းစုဒီအနေနဲ့ဘလို့မှစုဆောင်ချဖွေလို့မရဘူးအနေထားဖြစ်နေတယ်။အဲဒီတော့လူနည်းစုတွေချဖွေလို့မရဘူးဆိုရင်လူနည်းစုတွေရဲ့အတန်ကသူ့တော်ကိုဘယ်လိုပြီးရောက်မလဲ။နိုင်ငံတော်အစည်းအဝေးကိုဘယ်လိုလုပ်ပြီးရအောင်မလဲဆိုတော့ကျွန်တော်တို့တော့ကတော့အဲ့ဒါတော့ရှိတယ်။အဲ့ဒါကြောင့်ကျွန်တော်တို့လူနည်းစုရဲ့အနေအထားကိုကြည့်ပြီးမှနိုင်ငံရေးပါတီတွေကိုဒီလိုအနေအထားလုပ်မယ်ဆိုရင်ကျွန်တော်တို့ကိုလူနည်းစုအစိုးရကခွဲခြားဆက်ဆံတဲ့ပုံစံဖြစ်သွားတယ်လို့ကျွန်တော်တို့ခံစားမိတယ်ခင်ဗျာ
။နိုင်ငံရေးပါတီများမပုံနေခြင်းဥပဒေအရတနင်္ဂနွေလုံးရွေးကောက်ပွဲဝင်မဲ့ပါတီတွေဆိုရင်6လအတွင်းမှာနိုင်ငံတော်ဝန်မြို့နယ်ပေါင်းထက်ဝက်ဖြစ်တဲ့မြို့နယ်150မှာရုံးခန်းတွေဖွဲ့ရမှာဖြစ်သလိုတိုင်းနယ်ပြည်နယ်အစ်စ်မှာသာရွေးကောက်ပွဲဝင်မဲ့ဆိုရင်အနည်းဆုံး၅မြို့နယ်မှာပါတီရုံးခန်းတွေဖွင့်လှစ်ဖို့လဲသတ်မှတ်ထားပါလေ။ဒီသတ်မှတ်ချက်တွေကိုမလိုက်နာတဲ့နိုင်ငံရေးပါတီတွေကိုဖျက်သိမ်းသွားမယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။ဥပဒေပြဋ္ဌာန်းလိုက်တဲ့နေ့ကစလို့နှစ်လအတွင်းလက်ရှိရှိနေတဲ့နိုင်ငံရေးပါတီအလုံးပြန်လည်မတ်ပုံတင်ကြရမှာဖြစ်ပါလေ။ဒီလိုမတ်ပုံမတင်ရင်ပါတီအလိုလျောက်ဖျက်သိမ်းပြီးသားဖြစ်သွားမယ်လို့လည်းဆိုထားပါလေ။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပြန်ပြီးပါတီမတ်ပုံတင်မတင်ဆိုတာသိရအောင်ပါတီတာဝန်ရှိသူတွေကိုဆက်သွယ်ပေးမယ်။အဆက်အသွယ်မရခဲ့ပါဘူးတကယ်လို့သာမှတ်ပုံပြန်မတင်ရင်တော့အခုဥပဒေအရပါတီဆက်လက်ရည်တည်ခွင့်မရှိတော့ဘဲအလိုလျောက်ပြက်ပြက်သွားမယ့်အခြေအနေမှာရှိနေပါလေပြည်သူပါတီဥက္ကဋ္ဌဦးကုတ်ကိုကြီးကတော့အခုလိုနိုင်ငံရေးပါတီတွေလိုက်နာဖို့ဥပဒေတွေထုတ်ပေမဲ့လည်းမတိမငြိမ်ဖြစ်နေတဲ့အခုအခြေအနေမှာနိုင်ငံရေးပါတီတွေအနေနဲ့ရည်တည်ဖို့တောင်ခက်ခဲနေတာမို့ဥပဒေတိုင်းလိုက်နာလှုပ်ဆောင်ဖို့ခက်ခဲတယ်လို့ပြောဆိုပါတယ
်နိုင်ငံရေးပါတီတရက်ဆိုတာကပြည်သူနဲ့ကွဲပွာလို့မရဘူးသူပြည်သူရဲ့စိတ်ချမ်းသာချက်ပြည်သူရဲ့အမြင်သဘောထားတွေနဲ့ပါတီတစ်ခုရဲ့ရည်တည်ရေးကဆက်ဆံနေဒီရွေးကောက်ပွဲပဲလုံလုံပါပဲလုံလုံဒီအချက်တဲကိုကျော်လွှားဖို့အတွက်အသွင်ကူးပြောင်းရေးကာလသဘောတူညီချက်တရက်ရဖို့လိုတယ်ဆိုတာကိုကျွန်တော်တောက်လျှောက်ပြောခဲ့တာဖြစ်ပါတယ်အဲ့တော့ဟိုနိုင်ငံရေးပတ်ဝန်းကျင်အခြေအနေကောင်းရင်ပါတီတွေလည်းစည်းရုံးထုတ်ရှားရတာအဆင်ပြေမယ်အခုတိုင်းကလက်ရှိအစိုးရအဖွဲ့တော်ဝင်ရှိတဲ့သူတွေရဲ့လုံခြုံရေးတောင်မှတော်ဝင်မယူနိုင်တဲ့အချိန်မှာနိုင်ငံရေးပါတီတွေအနေနဲ့ပြည်သူကြားထဲမှာစည်းရုံးထုတ်ရှားဖို့ဆိုတာတော်တော်ကိုခက်တယ်။အဲ့တော့ဆိုလိုချင်တာကဟိုမြေကြီးမရှိဘဲနဲ့အပင်ဆိုင်လို့မရဘူး။အဲ့တော့နိုင်ငံရေးဝန်ကျင်ကောင်းကောင်းရှိမှပဲနိုင်ငံရေးပါတီတွေဟာဒီရည်တည်ရေးဆိုတာကဆောင်ရွက်နိုင်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်။
ပြည်သူပါတီအနေနဲ့လည်းပြန်လည်မတ်ပုံတင်မတယ်ဆိုတာမပြောနိုင်သေးဘူးလို့ဥက္ကုတ်ကြီးက VOE ကိုတုံ့ပြန်ခဲ့ပါတယ်။အစ်စ်ပြတ်တန်းလိုက်တဲ့ဥပဒေမှာမတရားသိမ်းကျင်ကြားခံထားရတဲ့သူတွေဘာသာရေးကိုနိုင်ငံရေးအတွက်လွဲသုံးစားလုပ်နေတဲ့အဖွဲ့အစည်းတွေပါတီထောင်ခွင့်မရှိဘူးလို့လည်းဖော်ပြထားတာပါ။2023ဩဂုတ်လမှာရွေးကောက်ပွဲလုပ်မယ်လို့စစ်ကောင်စီကြီးကအရင်ကပြောဘူးသလိုအခုလိုနိုင်ငံရေးပါတီမတ်ပုံတင်ဥပဒေအစ်စ်တွေကိုပြတ်တန်းလိုက်ပြီးမဲ့ရွေးကောက်ပွဲလုပ်မယ်မလုပ်ဘူးဆိုတာကိုတော့စစ်ကောင်စီဘက်ကအထူးအကြထုတ်ပြန်ခြင်းမရှိသေးပါဘူး။ဒီနေ့တည်းမှာရွေးကောက်ပွဲကျင်းပနိုင်မှုဆိုတာကအခြေအနေတွေပေါ်မူတည်ပြီးကျင်းပနိုင်မယ်လို့တမ်းပြောနိုင်သေးတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းပြီးခဲ့တဲ့ရက်ပိုင်းကပဲ VOA မြန်မာပိုင်းကိုပြောကြားထားပါတယ်ခင်ဗျာ
။ဦးသိထိုင်ဦးပါရှင်ဆက်ပြီးတော့လက်နက်ကြီးကြလို့ကရင်ရွာသားတချို့တေဆုံးထဏ်ရာရတဲ့သတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်။ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ကရင်မျိုးသားလူမျိုးရေးKNLA တက်နောက်ကော်တူးလေတက်ပြည်သူ့ကာကွယ်ရေးတက်စစ်ကြောင်းနေကြမှာအပြန်အလှန်တိုက်ပွဲတွေဖြစ်နေပါတယ်ဒီကနေ့မှာတော့စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ကျေးရွာတွေဘက်ကိုပစ်ခတ်တဲ့အတွက်ရွာသားတွေထိခိုက်ဒဏ်ရာရခဲ့ပါတယ်ကျေးရွာ၅ရွာလောက်မှာ လက်နက်ကြီးတွေကြားလို့တချို့ရွာတွေမီးလောင်ကျွမ်းခဲ့ပါတယ်။ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်ထဲမှာစစ်ကောင်စီနဲ့ KNL တက်ပေါ်တူးလေတက် PDF တက်စစ်ကြောင်းတွေကြားတိုက်ပွဲတွေဖြစ်နေတဲ့ကော့ကရိတ်မြို့နယ်ထဲမှာပြီးခဲ့တဲ့ရက်တွေအတွင်းတိုက်ပွဲတွေဖြစ်နေတဲ့နေရာရင်းနှန်းကကြေးရွာတွေပေါ်စစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့ဒေသခံတချို့သေဆုံးဒဏ်ရာရခဲ့ပါတယ်။ဒီရက်ပိုင်းအတွင်းရွာ၅ရွာထက်မနည်းမှာလက်နက်ကြီးကျလို့မီးတွေလောင်ကျွမ်းခဲ့ရတယ်လို့တချို့ရွာတွေလည်းမီးရှို့ခံခဲ့ရပါတယ်။မောင်းမကြေးရွာအုပ်စုတာယာကုန်းရွာမှာလည်းမနေ့ဇန်နဝါရီလ26ရက်နေ့ကလက်နက်ကြီးကျပောက်ကွဲခဲ့တာကြောင့်ကလေးငယ်တဦးအပါအဝင်သေဆုံးဒဏ်ရာရမှုတွေရှိနေတယ်ဆိုပြီးဒေသခံတဦးကပြောပါတယ်
။အခုတော့ရဲ့ကန်းဒီမိခရုံကန်းဒီရှိတယ်။နောက်ပြီးတော့ကော့ချတ
်
ကော့ချတ်ကော့ချတ်တောက်ကြဘေးရှိုးပြဒီတိုင်းပဲထားရဲအဲ့ပါလက်လက်ကြီးကြီးကနေလည်းရှိတယ်။ဘိုင်းကြီးလည်းရှိတယ်။ရွာသားတွေကြောင်းပြန်ရဲဘူး။အယူအရသားရဲ့တည်ရဲလေအရသားတယောက်တည်ရဲ။ကလေးတယောက်ပါနဲ့ဟိုလက်ကြီးမှကတယောက်ရှိတယ်။နောက်ပြီးတော့ဒီနေ့ဒီပါဝဲပါဝဲကြေမှာတော့ကာရတယ်ဒီနေ့ပြတော့အဲ့ဒါကချေးပွားကြတာတရားတော့ပြပြေးရတယ်အေးလက်လက်ကြီးကြီးလက်လက်ပြည့်နေရအဲ့ကြောင့်ပါလိလို့ကျုပ်ရှင်းသားတော့ရှိရဲ့ရာသွားမကောက်ရဲဘူးတူတူလည်းမကောက်ပါဘူးအဲ့မှာအရာသားကြီးကြားတယ်မှာ
မနေ့ကတာယာကုန်းကျေးရွာပေါ်လက်လက်ကြီးပောက်ကွဲမှုမှာကလေးငယ်တူအသေးဆုံးတာအပြင်ကလေးနှစ်ဦးကတော့ဒဏ်ရာတွေပြင်းထန်စွာရခဲ့ပါတယ်စစ်တပ်ရဲ့ပြစ်ခတ်မှုတွေကြောင့်တောတောင်နေတဲ့တိမ်းရှောင်နေရတဲ့ရွာသားတွေဟာအစားအသောက်တွေလိုအပ်နေကြပါတယ်။ KNU ဘက်ကအခုညီတွေပေးဖို့လုပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်
။တို့အခုရှင်းဆောင်ပြီးတဲ့ KNU ဘဝနေပြီးတော့ဒီနေ့ပို့ရင်ဘလက်တကားတော့ရိတ်ခါရောက်ပြီ
။အခုဆိုရင်ကော့ကရိတ်မြို့နယ်တွေကတိုက်ပွဲတွေဖြစ်ခဲ့တဲ့ကျေးရွာတွေမှာမပေါက်ကွဲသေးတဲ့ကြီးစံတွေစစ်ပွဲအတွင်းထောင်ထားတဲ့မိုင်းတွေရှိနေတာတွေကြောင့်ဒေသခံတွေဟာရွာတွေထဲကိုပြန်မလာရဲကြဘူးလို့လည်းပြောပါတယ်။တိုက်ပွဲတွေရန်နာချိန်ဒေသခံတွေကခုရွာကိုပြန်လာချိန်မှာပဲအခုလိုမျိုးလက်နက်ကြီးတွေကြရောက်ပောက်ကွဲတာတွေမပောက်ကွဲသေးတဲ့ဘုံတွေပောက်နေတာတွေကိုလည်းကြုံနေရတာပါအခုဆိုရင်ကော့ကရိတ်မြို့နယ်ထဲမှာဇန်နဝါရီလ20လောက်ကစပြီးတိုက်ပွဲတွေဇက်တိုက်ဖြစ်နေတာကြောင့်ဒေသခံတွေအိုးအိမ်စွန့်ခွာတောတောင်တွေထဲပိုးအောင်နေထိုင်နေရပါတယ်ရှင
်မယေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဆရာနာသိနှစ်နှစ်ပြည့်လာတဲ့အချိန်မှာဆုတ်ယုတ်လာတဲ့မြမမီဒီယာရဲ့အခြေအနေကိုတင်ပြထားတဲ့အထူးဆောင်မကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းခဲ့တာလာမယ့်2023ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာတော့နှစ်နှစ်ပြည့်တော်မှာဖြစ်ပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့နှစ်နှစ်ကာလအတွင်းသတင်းသမား100ကျော်အဖမ်းဆီးခံခဲ့ရပါတယ်သတင်းသမားတို့အဖို့သတင်းလုပ်ငန်းလွတ်လွတ်လပ်လပ်လုပ်ကိုင်နိုင်မှုကလည်းခက်ခဲလာခဲ့ပါတယ်ဆီယနာသိမ်းပြီးနောက်ပိုင်းနှစ်နှစ်အတွင်းမြန်မာမီဒီယာရဲ့အခြေအနေရန်ကုန်ကနေအထူးသတင်းပေးပို့ထားတာကိုမတ်စုမြတ်မွန်ကတင်ပြပေးပါမယ်ရှင်
စစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့နှစ်နှစ်အတွင်းမှာသတင်းသမားတရာကျော်ဖမ်းဆီးခံခဲ့ရပြီးတချို့ပြန်လည်လွတ်မြောက်လာခဲ့ပေမဲ့လက်ရှိမှာသတင်းသမားအယောက်90ဝန်းကျင်ဖမ်းဆီးထောင်ချခံထားရဆဲဖြစ်ပါတယ်စစ်ကောင်စီဘက်ကတော့သတင်းမီဒီယာတွေကိုစရုပ်ဒမန်တိုင်အဖြစ်အတိအမှတ်ပြုပြီးတော့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့ဥပဒေနဲ့အညီလုပ်မယ်သတင်းသမားတွေကိုထောင်ချတာဟာသတင်းရေးသားလို့မဟုတ်ဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုအခုလိုဆိုပါတယ်
ပြည်မီဒီယာနဲ့ပတ်သက်ပြီးဘာကန့်သတ်ချက်ရှိတော့ဆိုတော့ကြာကျွန်တော်ခေါ်နေတဲ့ကပြည်မီဒီယာသမားတွေကိုယ်တိုင်လည်းသိဖြစ်တယ်။အဲတော့ပြည်မီဒီယာသမားတွေကိုယ်တိုင်ကရောနိုင်ငံတော်အပေါ်မှာကိစ္စကူတူအပေါ်မှာရောတာဝန်ကျေကြသလားဆိုတဲ့ဒီကိုမျိုးကိုယ့်ဘာလို့တော့ပြန်ထုတ်ဖို့တော့လိုမယ်လို့တော့ကျွန်တော်ထင်တယ်။ပြည်မီဒီယာသမားနဲ့ပတ်သက်ပြီးပြည်မီဒီယာများပြည်မီဒီယာသမားများဒီပြည်မီဒီယာအလုပ်ပြည်မီဒီယာသမားတရင်တော့အလုပ်ကိုလောက်ကင်နေဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့အာမခံချက်ပေးထားပြီးသားဖြစ်တယ်သောသောဒါနဲ့မပတ်သက်ဖဲနဲ့နိုင်ငံရေးဆိုင်ရာလေးနဲ့ပတ်သက်လာတဲ့ဟာတွေအကျမ်းပဲဥပဒေအရပြဋ္ဌာန်းထားတဲ့ဟာတွေမှညှိစွန်းတဲ့ဟာတွေလောက်လာရင်တော့ကျွန်တော်တို့အနေနဲ့ကတော့ဒါဒီသတင်းမီဒီယာသမားများနဲ့သတင်းမီဒီယာများကိုအရေးယူပါမို့သတင်းမီဒီယာသမားများသတင်းမီဒီယာသမားများသတင်းတောက်များသတင်းမီဒီယာများရဲ့ရာဇဝတ်မှုကျူးလွန်ခြင်းအပေါ်ကိုပဲကျွန်တော်တို့အနေနဲ့ကြည့်တာဖြစ်တယ်လို့ပြောချင်ပါတယ်
စစ်ကောင်စီဘက်ကအခုလိုဆိုပေမဲ့သတင်းသမားတော်တော်များများဟာသတင်းရယူချိန်မှာဖမ်းဆီးခံရတာသတင်းရေးသားမှုမှာတမ်းမတော်ကြီးညိုပြက်အောင်လှုပ်ဆောင်တယ်လို့ဆိုပြီးဖမ်းဆီးခံရတာအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့အဖွဲ့တွေကိုဆက်သွယ်လို့ဆိုပြီးအကြမ်းဖက်မှုစန့်ကျင်ဥပဒေတွေနဲ့ဖမ်းဆီးခံရတာတွေဖြစ်နေတယ်လို့ဖမ်းဆီးခံသတင်းသမားတွေကိုကူညီပေးနေတဲ့သူတွေကပြောပါတယ်အခုလိုသတင်းသမားတွေသတင်းလုပ်ငန်းလှုပ်ရကန်ရခက်ခဲလာအောင်ပုံစံအမျိုးမျိုးနဲ့ဖိနှိပ်မှုတွေကြောင့်ပြည်သူတွေအတွက်သတင်းသိပိုင်ခွင့်ဟာအင်မတန်နှဲပါပြီးတော့သတင်းမှန်ရဖို့အခက်အခဲဆုံးအခြေအနေဖြစ်လာတယ်လို့ဝါရင်သတင်းသမားတယောက်က VOA ကိုအခုလိုပြောပြပါရတယ်
ဖေဖော်ဝါရီလ2021နောက်ပိုင်းမှာတော့ဒီသတင်းမီဒီယာကပရိုပဂန်ဒါပဲပို့သွားတယ်ဝါရဖြန့်ချီပဲပို့သွားကြတော့တချို့ကတည်းကသတင်းလို့အသွင်ဆောင်းထားပြီးမဲ့တကယ်တော့သတင်းမဟုတ်ဘူးပေါ့ဒီသတင်းမီဒီယာကဝါရဖြန့်ချီအတွက်သုံးချလာတဲ့ဟာတွေကအများကြီးဖြစ်လာတယ်ဖိကတ်အတွက်အကျိုးမဲ့စေတဲ့ဟာတွေပေါ့နော် professional သတင်းဒီကိုရဖို့ခွင့်လန်းကပိုနေလာတယ်ဒီအဖြစ်အပျက်တစ်ခုနဲ့ပတ်သက်လို့တာဝန်ခံပြီးဖြေစရာမလိုတော့ဘူးဆိုတဲ့ဟာမျိုးကဘက်တိုင်းမှာရှိကြတဲ့အနေအထားမျိုးဖြစ်လာတယ်ဒါကြောင့်လေဒီသတင်းတွေရဲ့မီဒီယာရဲ့အခန်းကဏ္ဍကအနောက်ကိုရောက်သွားတဲ့သဘောမျိုးရှိတယ်။မီဒီယာကဒီ access to information ဟိုဖြေဖို့တရားရှိတယ်ဆိုတဲ့ဟာမျိုးကိုဟိုထုံထုံတိုက်ပြောဖို့ခွင့်အခြေအနေမဟုတ်တော့ဘာလို့ဆိုမီဒီယာသမားကိုနိုင်ကအန်ရီရီရှိနိုင်တယ်ဖန်စီခံရနိုင်တယ်တခါလီမှတက်ခံရနိုင်တယ်။သသောကပြောတဲ့ဟာကြောင့်မီဒီယာသတင်းတွေရေးသူလဲကြာသွားတယ်။မီဒီယာကိုနိုင်ကမီဒီယာလို့ကောင်းကောင်းမွန်မွန်လုပ်နိုင်တဲ့ဟုတ်လားအဲ့တော့ပြည်ပြွားလုပ်နိုင်တဲ့အနေအထားမျိုးတွေရှိတော့အဲ့ဒီဟာတွေကပြည်သက်တွေဒီသတင်းမီဒီယာသတင်းတွေကိုဖတ်ရှုတဲ့နားထောင်တဲ့ကြီးစည်တဲ့ပြည်သက်တွေထိခိုက်မှုလို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်။
စစ်ကောင်စီဟာအများယုံကြည်တဲ့သတင်းမီဒီယာတွေကိုပိတ်ပင်တာအင်တာနက်တွေကိုပိတ်ပင်တာစတာအပြင်သတင်းမီဒီယာအဖွဲ့အစည်းတွေနဲ့လုပ်ငန်းတွေကိုပါကန့်သတ်လာပါတယ်။တစ်ချိန်တည်းမှာတစ်ဖက်သက်ဝါဒဖြန့်မှုတွေကိုလည်းလှုပ်လာပါတယ်။ဒါဟာသတင်းမှန်ကြားဖို့နဲ့သတင်းလွတ်လပ်ခွင့်ကိုထိခိုက်စေတယ်လို့သတင်းသမားတွေကယူဆပါတယ်။ထောင်ကပြန်လွတ်လာကြတဲ့သတင်းသမားတွေအနေနဲ့လည်းပြန်လည်ရပ်တည်နိုင်ဖို့ခက်ခဲနေတယ်လို့သူတို့အပြင်သူတို့ရဲ့မိသားစုတွေကိုပါစောင့်ကြည့်ခံနေရတဲ့အဖြစ်တွေနဲ့ရင်ဆိုင်လာရတယ်လို့ပြန်လွတ်လာတဲ့သတင်းသမားတစ်ယောက်က VOA ကိုပြောပြပါတယ်။
တရင်းလိုက်ရတဲ့အဖမ်းခံရတယ်ပေါ့ဖမ်းခံရပြီးတော့စကြဝဠာမှာလဲတယ်ပြန်တယ်ဒီအတွက်ကြောင့်ဒီခံစားချက်ကြီးကလက်ထက်ရက်တွေကိုတော်တော်တော်တော်လေးကိုခက်ခဲတဲ့အခြေအနေနဲ့ရင်ဆိုင်ရတယ်ပေါ့နော်ပြန်လာတဲ့အခါကျတော့လဲကိုယ်ရဲ့တစ်လုံးတစ်ကင်းသမားလောက်လာတာလေဒီတရင်းတော့အဲ့ကိုပြန်လို့ချင်တယ်ဆိုတော့လဲတရင်းမီရာတွေကပြင်းမှာမရှိကြတော့ထွက်လာတော့လဲဒီလိုမျိုးပြင်းမှုတွေမလောက်ရပါဘူးဆိုတဲ့ဥစ္စာမထိုးချင်တဲ့ထိုးခဲ့ရအမြဲတောက်ဖောက်ကြည့်နေလို့ခံစားဒါတွေလည်းအလုံးစုံတရင်တော့လှုပ်ကြည့်ရခိုးချောင်ခိုးကလှုပ်ပြီးတော့နေရမယ့်ဘဝမျိုးကြီးပေါ့နော်ဘလို့မှအဆင်မပြေတော့အဲ့တော့အမားတို့ကလှုပ်ချင်နေတယ်ဒီအလုပ်ကိုဆုံးမလိုက်ရဘူး
2021 February လအာနာသိမ့်ပြီးချိန်မှာဆရာနာရှင်စနစ်စန့်ကျင်ဆန္ဒပြပွဲတွေဟာသတင်းဌာနတွေရဲ့ဦးစားပေးသတင်းတွေဖြစ်လာခဲ့ပါတယ်အဲ့ဒီနောက်ပိုင်းကလေးကစစ်ကောင်စီဘက်ကသတင်းဌာနတွေကိုပိတ်ပစ်တာသတင်းသမားတွေကိုဖမ်းဆီးထောင်ချတာတွေလှုပ်ခဲ့ပါတယ်အဲ့လိုလုပ်ခဲ့တာတွေကနှစ်နှစ်ကြာတဲ့အထိရံမသွားသေးပါဘူး။သတင်းသမားတွေကိုနှစ်ရှည်ထောင်ချမဲ့ပုံမှန်တွေနဲ့တရားစွဲဆိုတာတွေအထိပြင်းပြင်းထန်ထန်အရေးယူမှုလှုပ်လာခဲ့ပါတယ်။ဆရာနာသိအုပ်ချုပ်နေတဲ့နှစ်နှစ်အတွင်းမှာမြန်မာနိုင်ငံရဲ့သတင်းမီဒီယာလောကအခြေအနေနဲ့ပတ်သက်လို့ကိုယ်တိုင်ထောင်ချပြီးတော့ပြန်လွတ်လာတဲ့ကမာရွတ်မီဒီယာတီထောင်သူဦးနေတန်မောင်က VOA ကိုအခုလိုတုံ့ပြန်ပြပါတယ်
။သတင်းမီဒီယာကနှစ်နှစ်အတွင်းမှာပြည်ဝင်းမှာတော့ဘလို့မှတယောက်ချင်းဖြစ်စေအေဂျင်စီလိုက်ဖြစ်စေကုမ္ပဏီလိုက်ဖြစ်စေပေါ့။ဒီဒူးမရှက်တီလို့မရတော့ဘူးကင်မရာကရင်ဖုန်းကရင်တော့မှဘလို့မှမလုံခြုံတော့တဲ့ဘဝပေါ့နော်အဲ့ဒီကြားထဲကနေကျွန်တော်တို့ဒီ limited အကန့်အသတ်လေးနဲ့ပေါ့ဗျာရုံးကန်ရတာပေါ့သတင်းချက်လက်တွေရရှိရတယ်အဲ့တော့သတင်းစီးဆင်းမှုကပြတ်မသွားပြီမဲ့သတင်းမီဒီယာတွေရဲ့ရက်တီလှုပ်ရှားမျိုးပေါ်မှာသတင်းရယူပိုင်းခွင့်တွေအားလုံးကတော့အန်ဒီအရန်များပြီးဆုံးရှုံးသွားတာပေါ့နော်ဆိုတော့ဒါကိုကျွန်တော်တို့ကကြီးမားတဲ့သင်္ကန်းစာယူပြီးတော့ကျွန်တော်တို့ဒီအကြက်တဲတွေကြားမှာဘလို့ရှင်ပန်ပြီးတော့ရရတာဝင်အောင်ထမ်းဆောင်မလဲဆိုရင်စိန်ခေါ်မှုကတော့ကြီးတာပေါ့ဗျာဆိုတော့အချမ်းမင်းချုပ်ပြီးပြောရရင်တော့သတင်းလွတ်လပ်ခွင့်ဟာတော့လုံးဝဆုံးရှုံးသွားတာပေါ့လေအကြီးကြီးဒါကိုကျွန်တော်တို့ကောင်းကောင်းသင်ခန်းစာယူရမယ်အသစ်ပြန်လဲတည်ဆောက်အောင်မယ
်နှစ်နှစ်အတွင်းမှာစစ်ကောင်စီဟာသတင်းဌာန10ခုထက်မနည်းကိုပိတ်သိမ်းခဲ့တယ်လို့သတင်းဌာနရုံးခန်းတွေကိုဝင်စီးတာသတင်းစာထုတ်ဝေခွင့်တွေပိတ်ပင်တာတွေကိုလည်းလုပ်ခဲ့ပါတယ်အကျိုးဆက်အဖြစ်နဲ့နယ်စည်းမခြားသတင်းတောက်များအဖွဲ့ကထုတ်ပြန်တဲ့သတင်းလွတ်လပ်ခွင့်ညွှန်ကိမ့်မှာသတင်းလွတ်လပ်ခွင့်အတွက်ကမ္ဘာအစိုးဆုံး10နိုင်ငံစီးရင်ထဲမှာမြန်မာနိုင်ငံပါခဲ့ပြီးတော့နိုင်ငံပေါင်း180ရှိတဲ့အထက်မှာမြန်မာကအဆင့်186အထိကြာဆင်းခဲ့ပါတယ်အရသားတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေလို့လောက်ရတွေကိုဖုံးကွယ်ဖို့သတင်းသမားတွေကိုဖမ်းဆီးတာထောင်ချတာညှဉ်းပန်းတာအပြောက်ရှင်းပြတဲ့အထိပါကျူးလွန်မှုတွေရှိခဲ့တယ်လို့နယ်စည်းမခြားသတင်းတောက်များအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းသေဆုံးသူသတင်းသမားအနည်းဆုံး3ယောက်ထက်မနည်းရှိခဲ့တဲ့အပြင်ကမ္ဘာမှာတရုတ်နိုင်ငံပြည်ရင်သတင်းသမားဖမ်းဆီးခံရမှုဒုတိယအများဆုံးနိုင်ငံအဖြစ်နဲ့မြန်မာနိုင်ငံဖော်ပြခံခဲ့ရပါတယ်ရှင်
။မြန်မာနိုင်ငံမှာဆီယနာသိန်းနှစ်နှစ်ပြည့်လာတဲ့အချိန်မှာဆုတ်ယုတ်လာတဲ့မြန်မာမီဒီယာအခြေအနေမဆုမျက်မှုတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်
။မပြေချာမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေ၊မျောလင့်ကြက်တွေ၊ပ ိုကောင်းတဲ့နတ်ဖန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့ January 28ရက်တောက်ကြနေ့ညထုတ်လင်းချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်အမေရိကန်ပြည်ထောင်စုမှာ Federal အစိုးရကကိုဝင်ဖြတ်ချခွင့်ဆယ်စုနှစ်တွေနဲ့ချီတရားဝင်ခွင့်ပြုထားခဲ့တဲ့ Roe v. Wade စီရင်ထုံးကိုပြီးခဲ့တဲ့နှစ်တုန်းကတရားရုံးချုပ်ကပယ်ဖျက်လိုက်တာကြောင့်နိုင်ငံတဝန်ဆန့်ကျင်ဆန္ဒပြတဲ့သူတွေနဲ့ထောက်ခံကြိုဆိုသူတွေကြားမှာကွဲပြားမှုတွေအပြင်းထန်ဖြစ်ခဲ့ပါတယ်။ဒီစီရင်ထုံးပယ်ဖျက်ပြီးတော့6လကြာလာတဲ့အချိန်မှာကိုဝင်ဖျက်ချခွင့်နဲ့ပတ်သက်တဲ့အယူဆကွဲပြားမှုတွေကတော့နိုင်ငံတဝန်မှာဆက်ပြီးတော့ပြင်းထန်နေပါတယ်။ဘယ်တုန်းကနဲ့မှမတူတဲ့ဥပဒေရေးရအငင်းပွားမှုတွေနိုင်ငံရေးအရာယဉ်ကျေးမှုအရာကွဲပြားမှုတွေပိုပြီးတော့မှကြုံတွေ့လာရတဲ့အကြောင်းရိုက်တာသတင်းဆောင်မကိုအခြေခံပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကအစူးစီးတင်ဆက်ပေးထားပါတယ်ရှင
် There's a path we must choose sometime Gotta stand up and fight sometime
ရှင်ယူဆွေကွန်ဆာဗေးတစ်အများစုလွှမ်းမိုးထားတဲ့အမေရိကန်တရားရုံးချုပ်မှာကိုဝင်ဖြတ်ချခွင့်ဆိုင်ရာ Roe v. Wade စီရင်ထုံးကိုပြီးခဲ့တဲ့နှစ်ဆွန်လာတဲ့ပြန်လည်မပယ်ဖြတ်ခဲ့ဘူးဆိုရင်ဒီစီရင်ထုံးဟာဒီနှစ်ဇန်နဝါရီလ22ရက်နေ့မှာအနှစ်50ပြည့်တာဖြစ်ပါတယ်။ဆယ်စုနှစ်5စုနီးပါးချမှတ်လာခဲ့တဲ့သမိုင်းဝင်စီရင်ထုံးတစ်ခုကိုပယ်ဖြတ်လိုက်တာကြောင့်နိုင်ငံတော်ကသဘောထားကွဲလွဲမှုတွေပြင်းထန်နေပါတယ်။ဒီစီရင်ထုံးပယ်ဖြတ်ခဲ့ပြီးတော့6လကြာလာတဲ့အခုအချိန်ထိလည်းပြင်းထန်မှုအရှိန်ကတန်မသွားသေးပါဘူး။ဒီကနေ့တရင်ပတ်ကုန်ဇန်နဝါရီလ20နဲ့21ရက်နေ့တွေမှာတော့ညတော်ဝါရှင်တန် DC အပါအဝင်အမေရိကန်မြို့ကြီးအတော်များများမှာတက်ချွာလှုပ်ရှားသူတွေထောင်ပေါင်းကြီးစုဝေးဆန္ဒပြခဲ့ကြပါတယ်။ Roe v. Wade ကို၆ခံသူတွေနဲ့ဆန့်ကျင်သူတွေအပြိုင်ဆိုင်ချီတက်ဆန္ဒပြကြတာပါ။ဖွဲ့စည်းပုံနဲ့အညီခွင့်ပြုထားတဲ့ကိုဝင်ဖြတ်ချခွင့်ဆိုင်ရာ Roe v. Wade စီရင်ထုံးကိုတရားရုံးချုပ်ကပယ်ဖြတ်လိုက်ပေမဲ့လို့ပြည်내တစ်ခုချင်းစီကကိုယ်ပိုင်ဆုံးဖြတ်ချက်တွေချမှတ်ပြီးဆက်လက်ခွင့်ပြုနိုင်သေးတဲ့အတွက်အခုလိုလှုပ်ရှားမှုတွေဆက်လုပ်နေရတာလို့ကိုဝင်ဖြတ်ချခွင့်ဆန့်ကျင်သူတွေကပြောဆိုကြပါတယ
် Because I think there still has to be some changes state to state being allowed to kind of make their own decisions about at what level
ဒီနေ့တခုချင်းစီမှာပါအပြောင်းလဲတွေဖြစ်လာအောင်ဆက်လုပ်ရပါအောင်မယ်ကိုဝင်ဖြတ်ချတာကိုဘယ်အစ်စ်မှာဆိုရင်လုပ်နိုင်နေဆိုတော့ပြည်내အလိုက်ကိုပိုင်ဆုံးဖြတ်ချက်တွေခွင့်ပြုထားတော့မှာပဲကျမတို့ကတော့ကိုဝင်ဖြတ်ချတာကိုလုံးဝမရှိသင့်ဘူးလို့ထင်ပါတယ်ဒါကြောင့်နောက်ထပ်လှုပ်ဆောင်စရာတွေအများကြီးရှိနေပါသေးတယ
် Match for Life အသက်ရှင်တန်ခွင့်အတွက်ချီတက်ပွဲလို့နာမည်ပေးထားတဲ့လှုပ်ရှားမှုတစ်စိတ်တစ်ပိုင်းအဖြစ်ပြီးခဲ့တဲ့တောက်ကြနေကဝါရှင်တန်မြို့တော်ဆန္ဒပြပွဲမှာပါဝင်သူတို့ပြောသွားတာပါအလားတူပဲဒီ Match for Life လှုပ်ရှားမှုအဖွဲ့ဥက္ကဋ္ဌဂျင်းနီမက်ဆီနီကလည်းလက်ရှိအောင်မြင်မှုနဲ့ရပ်နေလို့မရဘူးလို့ပြောဆိုသွားပါတယ်
This is the 50th March for Life this week, and the March for Life over the course of the last 50 years has become the largest, longest-running human rights demonstration worldwide. It's hard to even believe that we've come this far.
ဒီတစ်ပတ်ချစ်တဲ့ပွဲကအနှစ်50မြောက် March for Life ချစ်တဲ့ပွဲပါ။လွန်ခဲ့တဲ့အနှစ်50အတွင်းကိုယ်ဝန်ဖျက်ချတာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေဟာအခုအချိန်ကမ္ဘာတဝန်းမှာပါအကြီးမားဆုံးနဲ့အကြာရှည်ဆုံးလူခွင့်ရေးဆန္ဒပြပွဲကြီးတွေဖြစ်လာပါတယ်။ဒီလောက်ထိဖြစ်လာတာကတော့မယုံနိုင်လောက်အောင်ပါပဲ
။ And so with the overturn of Roe v. Wade in June,It's a moment to stop and to reflect upon all that's happened.
Roe versus Wade ဇွန်လရဲမှာပယ်ဖျက်ခဲ့ပြီးတဲ့နောက်အခုချိန်မှာလွန်ခဲ့တဲ့အနှစ်50ကနေလက်ရှိချိန်ထိဖြစ်ပြနေတဲ့အခြေအနေတွေကိုပြန်ပြီးတော့သုံးသပ်ရမယ့်အချိန်မှာနောက်တစ်ဆင့်ပါရီဆက်လုပ်ရမယ်ဆိုတာကိုလည်းစဉ်းစားရမှာဖြစ်ပါတယ်
။ကိုယ်ဝင်ဖျက်ချခွင့်ကို Federal ဆိုရကတားမြစ်ရုံနဲ့မလုံလောက်ပဲပြည်내တစ်ခုချင်းစီမှာလည်းတားကိုတားမြစ်ဖို့ကိုယ်ဝင်ဖျက်ချခွင့်ဆန့်ကျင်သူတွေကတောင်းဆိုနေကြတာပါ။ဒါပေမဲ့တစ်ဖက်မှာဈာကိုကောက်ကွက်သူတွေကလည်းကိုဝင်ဖြတ်ချခွင့်ကြားမြင်တာဟာကျန်းမာရေးဆောက်ရှောက်မှုနဲ့အညီဘေးကင်းတဲ့ဖြတ်ချတာမျိုးဖြစ်အောင် အမျိုးသမီးတဦးချင်းစီရဲ့အခြေအနေပေါ်မူတည်ပြီးကိုယ်ပိုင်ဆုံးဖြတ်ခွင့်ရှိရမယ်အမျိုးသမီးတွေရဲ့အခွင့်အရေးဖြစ်တယ်လို့ထောက်ပြပြောဆိုကြပါတယ်သားဆက်ချာစီမံကိန်းဆိုင်ရာအမေရိကန်အဖွဲ့ချုပ်ကဆက်သွယ်ရေးတာဝန်ခံတဦးဖြစ်တဲ့ Irandi Masca ကအခုလိုထောက်ပြပါဗျ
။ You know again real was the floor it was not the ceiling and it is an opportunity for us to reimagine and rethink how we provide this healthcare how we make
Roha လိုအပ်တဲ့အခြေခံတစ်ခုသာဖြစ်ပါတယ်အကန့်အသတ်မဟုတ်ပါဘူး။ကျန်းမာရေးစောင့်ရှောက်မှုစနစ်ပိုမိုကောင်းမွန်အောင်ဘယ်လိုလုပ်နိုင်မလဲ။ကိုဝင်ဖြတ်ချဖို့လိုအပ်တဲ့သူတွေဘယ်လိုနေရာမှာနေတဲ့သူပဲဖြစ်ဖြစ်လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်ခွင့်ကိုအားလုံးတန်းတူညီမျှရရှိစေဖို့အတွက်ဖြစ်ပါတယ်။ဒါကြောင့်လည်းအခုချိန်မှာဒီကိစ္စကိုအလေးထားဦးစားပေးပြီးလုပ်နေတာပါ။ဂျီနီယယ်ကဥပဒေပြုထွက်တော်အမတ်တွေနဲ့အတူလက်တွဲပြီးတော့အခြေအနေနဲ့ကိုက်ညီတဲ့ကျန်းမာရေးစနစ်သစ်တည်ဆောက်နိုင်ဖို့ကျွန်မတို့စူးစမ်းနေပါတယ်။တရားရုံးချုပ်ရဲ့ရိုးဆုံးဖြတ်ချက်ပယ်ဖျက်မှုကြောင့်ဖြစ်လာတဲ့အချက်အသေးတွေကိုဖြေရှင်းဖို့စူးစမ်းနေရတာပါ
။ရူဘီဝိတ်စီရင်ထုံးကိုတရားရုံးချုပ်ကပယ်ဖျက်ပြီးပြီးချင်းပါပဲ။ပြည်နယ်တချို့မှာလည်းကိုယ်ဝန်ဖြစ်ချခွင့်တားမြစ်တဲ့တင်းကျပ်တဲ့ဥပဒေတွေကိုချမှတ်ပြဋ္ဌာန်းလာကြပါတယ်။ဒါဟာ Roe v. Wade စင်တုံးမရှိခင်လူငယ်ရဲ့အနှစ်90ကအခြေအနေကိုပြန်ရောက်သွားတာလို့ Irandi Masca ကဝေဖန်ပါတယ
် Right now bans in 18 states have either eliminated abortion entirely or severely restricted it and that means
အခုဆိုရင်ပြည်နယ်16ခုမှာကိုယ်ဝန်ဖြတ်ချတာကိုကန့်သတ်ကြဒါမှမဟုတ်လုံးဝပိတ်ပင်တားမြစ်ထားပါတယ်ဒါက American တဝန်းကအမျိုးသမီးတွေရဲ့၃ပုံ၃ပုံသူတို့နေထိုင်တဲ့ပြည်နယ်မှာကိုယ်ဝန်ဖြတ်ချနိုင်မယ့်အခြေအနေလုံးဝမရှိတော့တာဖြစ်ပါတယ်တကယ်ကိုစိုးရတဲ့အခြေအနေကိုရောက်သွားတာပါအခုနှစ်ပတ်လည်နေ့မှာကျမတို့ဒါကိုပို့ပြီးတော့သတိပြုမိစေပါတယ
်ကိုဝင်ဖြစ်ချတာဟာခလေးကိုတတ်တာလူတတ်တာလို့ကန့်ကွက်သူတွေကပြောပေမဲ့ထောက်ခံသူတွေကလည်းဒါဟာမျိုးသမီးအခွင့်အရေးလူခွင့်ရေးလို့ပြောဆိုအငြင်းပွားကြပါတယ်နှစ်ရှည်လာများစွာဖြစ်လာတဲ့ဒီငြင်းပွားမှုတွေဟာကဲယုံချုပ်က Roe v. Wade စီရင်ထုံးပယ်ဖျက်လိုက်တဲ့အချိန်မှာပုံမပြင်းထန်လာခဲ့ပြီးဘယ်တော့ကမှနဲ့မတူတဲ့ဥပဒေရအငြင်းပွားမှုတွေနဲ့နိုင်ငံရေးအရယဉ်ကျေးမှုအရကွဲပြားမှုတွေပူပြီးကြုံလာရတယ်လို့လိလာတုံသက်သူတချို့ကထောက်ပြကြပါတယ
် so I think there are lots of unanswered questions that these people simply did not think through as they were overturning Roe
အဖြစ်ရှိတဲ့မေးခွန်းတွေအများကြီးဖြစ်လာပါလေ Roe ဆုံးဖြတ်ချက်ကိုပယ်ဖျက်လိုက်ရင်ဘာတွေဖြစ်လာနိုင်လဲဆိုတာကိုသူတို့တေချာတွေးခဲ့ကြပုံမရပါဘူးနောက်ဆက်ပြဿနာတွေကြုံလာရအောင်မှာပါတရားရေးဆရာရှုပ်ထွေးမှုတွေဖြစ်လာပါလိမ့်မယ်ဘော့အိုင်တစ်ခုလုံးရှုပ်ပွားလာအောင်မှာပါ
အခုဆိုရင်တော့Congress လွှတ်တော်အပြင်ပြည်내လွှတ်တော်တွေပြည်내တရားရုံးချုပ်တွေနဲ့တရားရုံးတွေမှာကိုယ်ဝင်ဖြတ်ချခွင့်နဲ့ပတ်သက်တဲ့အခြေတင်အငြင်းပွားမှုတွေတရားရင်ဆိုင်မှုတွေဆက်တိုက်ဖြစ်နေတာပါနိုင်ငံရေးအပိုင်းမှာဆိုရင်လေတိုးတက်တဲ့အမည်ရှိသူတွေလို့ယူဆထားတဲ့ဒီမိုကရက်တွေနဲ့တမန်ရိုးချအစင်လာတွေကိုလက်ခံကျင့်သုံးကြတဲ့ Republican တွေကြားမှာကွဲလွဲပိုပြီးများလာနေတာပါဒုသမ္မတကမလာ Harris ကတော့အမျိုးသမီးတွေရဲ့ကိုယ်ဝင်ဖြတ်ချခွင့်အခွင့်အရေးနိုင်ငံတော်မှာချင်းချောက်ခံရတဲ့အခြေအနေဖြစ်နေတယ်လို့ပြောပါတယ
် Republicans in Congress are now calling for a nationwide abortion ban
Congress လွှတ်တော်မှာ Republican အမတ်တွေကကိုယ်ဝင်ဖြတ်ချခွင့်နိုင်ငံတော်မှာတားမြစ်ပေးဖို့တောင်းဆိုနေပါတယ်တရေသားစတီတာနဲ့တားမြစ်ဖို့အထိတချို့ကတောင်းဆိုနေတာပ
ါ The right of every woman in every state in this countryto make decisions about her own body is on the line
and i've ဒီနိုင်ငံမှာပြည်내တိုင်းပြည်내တိုင်းမှာရှိနေကြတဲ့အမျိုးသမီးတိုင်းမှာကိုယ့်ခန္ဓာကိုယ်နဲ့ကိုယ်ပတ်သက်ပြီးတော့ကိုယ်ပိုင်ဆုံးဖြတ်ပိုင်ခွင့်အခွင့်အရေးဆုံးရှုံးရမယ့်အနေနဲ့ကြုံနေရပါတယ်။ကျွန်မအရင်ကလည်းပြောခဲ့ပြီးပါပြီ။အခုထပ်ပြောပါမယ်။လုံးဝလက်မခံနိုင်ပါဘူး။ရှင်တို့လုံရင်ရင်လုပ်ကြည့်ပါ
။ပြည်ဖြတ်ခံထားတဲ့ Roe v. Wade စီရင်ထုံးအနှစ်90ပြည့်အထိမ်းအမှတ်ဇန်နဝါရီလ22ရက်နေ့ကဖလော်ရီဒါပြည်နယ်မှာပြောဆိုခဲ့တဲ့မိန့်ခွန်းအတွင်းမှာဒုသမ္မတကမလာဟဲရစ်စ်ကအခုလိုပြောကြားသွားတာပါ။ကိုယ်ဝင်ဖြတ်ချခွင့်ထားမြင်လာကိုအမေရိကန်အများစုကလက်မခံဘူးလို့လည်းဒုသမ္မတကပြောဆိုသွားပါတယ်။ဒါပေမဲ့လည်း Match for Life လှုပ်ရှားမှုအဖွဲ့ဥက္ကဋ္ဌဂျီနီမန်စီနီကတော့အမေရိကန်တဝန်းကိုယ်ဝင်ဖြတ်ချမှုတွေကိုလုံးဝလက်မခံတဲ့အထိဆက်ပြီးတော့လှုပ်ရှားသွားမယ်လို့ပြောပါတယ
်။ Ideally,What would happen is that hearts and minds would be changed so that abortion was unthinkable.
ကျမတို့ယဉ်ကျေးမှုမှာကိုယ်ဝင်ဖျက်ချဖို့ဆိုတာကိုတွေးတောင်မတွေးဝန်းတဲ့အခြေအနေမျိုးဖြစ်အောင်စိတ်ရောကိုယ်ပါအရာအားလုံးပြောင်းလဲပြစ်နိုင်အကောင်းဆုံးပါပဲ
။အဲဒီလိုဖြစ်လာဖို့အတွက်ကိုယ်ဝင်မလို့ခြင်းမဲရတဲ့သူတွေအနေနဲ့ခလေးကိုဖျက်မချပဲပြုစုစောင့်ရှောက်နိုင်အောင်ကူညီပေးတာတွေရှိတယ်လို့လည်းဂျီနီမန်စီနီကပြောပါတယ်။
That women who were facing unexpected pregnancies would have all of the supports that they need to choose life and even in some cases choose adoption
so that would
မထင်မှတ်ပဲကိုဝင်ရသွားတဲ့အမျိုးသမီးတွေအနေနဲ့ကလေးမွေးဖို့လိုအပ်တဲ့အထောက်ပံ့အားလုံးရယူနိုင်ပါတယ်။တချို့ဖြစ်ရက်တွေမှာကိုကမမွေးနိုင်ရင်မွေးစားမဲ့သူကိုပေးနိုင်တယ်။ဒါကအယူအဆတစ်ခုပါ။ဒီလိုယူဆတဲ့အတိုင်းအခြေအနေမျိုးလာမယ့်ဆယ်စုနှစ်အတွင်းဖြစ်ပါမလားမေးရင်တော့ကျမအနေနဲ့အကောင်းမြင်ပြန်လင်ထားပါတယ်ဒါကကျမတို့ရဲ့ရည်ရှိရည်မှန်းချက်ပန်းနိုင်မှာ
ဒီရည်မှန်းချက်ဘလောက်ထိလက်တွေ့ကျကျအကောင့်ထဲပေါ်နိုင်မလဲဆိုတာကတော့သေချာမသိနိုင်သေးပါဘူးဒါပေမဲ့အလိုမတူပဲဖိအားပေးခံရလို့ဒါမှမဟုတ်မတရားပြုကျင့်ခံရလို့ကိုဝင်ရကြတဲ့သူတွေကျမကြီးအရာပဲဖြစ်ဖြစ်လူမှုစီဝါအကျက်တဲတွေကြောင့်ပဲဖြစ်ဖြစ်ခလေးယူကိုမတင်တော်တဲ့သူတွေအတွက်ကတော့ရူဗီဝိတ်စီရင်ထုံးပယ်ဖျက်လိုက်ပြီးတဲ့နောက်ပိုင်းမှာအခက်အခဲတွေပိုးပြီးများလာစေတယ်ဆိုတာကတော့သိကြပါဗျ။ရူဗီဝိတ်စီရင်ထုံးပယ်ဖျက်လိုက်ပြီးမဲ့ကိုဝင်ဖြစ်ချခွင့်နဲ့ပတ်သက်တဲ့အခြေအနေအငင်းပွားမှုတွေအပြန်အလှန်တိုက်ခိုက်ပြောဆိုမှုတွေကတော့ရပ်မသွားဘူးဆိုတာကိုကွဲလွဲနေတဲ့နှစ်ဖက်စလုံးကလည်းလက်ခံထားကြပါဗျ။လေလာသုံးသက်သူတွေကတော့တရားဥပဒေအရအငင်းပွားမှုတွေဟာနောက်ပိုင်းမှာပိုလို့တောင်ရှုပ်ထွေးလာနိုင်တယ်လို့3B ပြောဆိုနေကြတယ်ဆိုတာတင်ပြရင်းနေပဲဒီသတင်းတန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်ကျမခင်ပြူထွေးပါရှင
်အငင်းပွားမှုတွေပြင်းထန်နေစေကိုဝင်ဖြတ်ချခွင့်စီရင်ထုံးRoe v. Wade အကြောင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တုဒ္ဒဆုံလေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့နိုင်ငံရဲ့ထိတ်တန့်လျှို့ဝှက်မှတ်တမ်းတွေကိုဘယ်လိုလုံခြုံအောင်ထားမလဲ။နောက်ပြီးတော့အမေရိကန်နောက်ဖက်ချမ်းမှာတော့ရေရှားပြီးတော့တော်မီတွေလောင်နေတာကိုတားဆီးဖို့တစ်ပင်တွေခုံမှဖြစ်တဲ့အကြောင်းစတဲ့အကြောင်းအရာတွေကိုစူးစီးပြီးတော့ကိုအောင်အောင်ကတင်ဆက်ပေးထားပါတယ်ရှင်။
သမ္မတဂျိုးဘိုင်ဒန်ရောအရင်သမ္မတဟောင်းဒေါ်နယ်ထရန့်နှစ်ယောက်လုံးအနေနဲ့နိုင်ငံတော်ရှိုးဝဲဆာရွက်ဆာလန်တွေကိုလုံခြုံပေးရန်ကင်းအောင်ခင်းသိမ်းခဲ့ဘူးဆိုတဲ့ဆွဆွချက်တွေနဲ့ပတ်သက်လို့အမေရိကန်တရားရေးဌာနကစုံစမ်းစစ်ဆေးနေပါတယ်။အစိုးရမှတ်တမ်းမှတ်ရအများပြားကိုဘာကြောင့်လျှို့ဝှက်အစ်စ်သတ်မှတ်လဲဘလို့ထိမ့်သိမ်းကာဝယ်သင့်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့လည်းအငင်းပွားစရာမိခွန်းတွေထွက်ပေါ်နေတာပါ။ဝါရှင်တန်ဒီစီကနိုင်ငံတကာတချို့ပြတိုက်မှာရှိုးဝဲဆာရွက်ဆာလန်ပုံစံတူတွေကိုအများပြည်သူကြည့်ရှုနိုင်အောင်ပြသထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့ထိတ်တန့်ချိုးဝက်ရှိုးဝက်အတွင်းရေးအဖြစ်သတ်မှတ်ထားတဲ့မှတ်တမ်းမှတ်ရာတွေပြိုင်ဘက်နိုင်ငံတွေလက်ထက်ရောက်သွားရင်အများကြီးထိခိုက်နေတာနိုင်တာပ
ါ Champion ရှိုးဝက်ထောက်လန်းရေးနီးနာတွေပါအမေရိကန်ရဲ့နိုင်ငံသားရေးမူဝါဒဒါမှမဟုတ်အမေရိကန်တပ်တွေရဲ့တည်နေရာတွေပေါက်ကြားသွားနိုင်တဲ့အချက်လက်တွေဆိုရင်နိုင်ငံတော်လုံခြုံရေးအတွက်အန္တရာယ်ရှိပါတယ်
အမေရိကန်ပြည်ထောင်စုမှာထောက်လန်းရေးအဖွဲ့ပေါင်း18ခုရှိပြီးအဲ့ဒီအဖွဲ့တွေဟာထောက်လန်းရရှိတဲ့အချက်လက်တွေကိုသက်ဆိုင်ရာလူပုဂ္ဂိုလ်ဌာနတွေကိုပြန်လည်တင်ပြရတာပါဒါပေမဲ့လည်းထူးခြားထိတ်တန့်ရှိုးဝဲမှတ်တမ်းကြီးစုနိုင်သူတွေကတော့အနည်းငယ်ပဲရှိတာဖြစ်ပြီးအဲ့ဒီမှတ်တမ်းမရာတွေကိုလုံခြုံစိတ်ချရတဲ့ skiff အခန်းအတွင်းမှာကြီးစုရတာပါ
You don't just do that. ရုံးစပွဲမှာဒီတိုင်းထိုင်ကြည့်နေလို့မရပါဘူး။တခြားသူတွေမကြားရနိုင်တဲ့ skiff အခန်းထဲမှာကြည့်ရတာပါ။အဲ့ဒီအခန်းတွေကလုံခြုံစိတ်ချအောင်အသေးချာစောက်လုပ်ထားတာပါ
။အစိုးရအေဂျင်စီတွေအနေနဲ့ show and madam မရတွေကို skiff အပြင်ဘယ်လိုပုံစံမျိုးနဲ့လုံခြုံစိတ်ချအောင်တင်ဆက်တယ်ဆိုတာနဲ့ပတ်သက်ပြီးတော့ VOE ကမေးမြန်းရမှာသူတို့ဘယ်လိုတင်ဆက်လဲဆိုတာကိုဖြေကြားခွင့်မရှိဘူးလို့ဆိုပါတယ်။ show ရဲ့ဆိုင်ရဆရန်တွေကိုစနစ်တကျသိမ်းဆည်းရတယ်ဆိုပေမဲ့လည်းခုကသမ္မတဂျိုးဘိုင်ဒန်ရောသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်မှာပါဒီမှတ်တမ်းတွေကိုသူတို့နေအိမ်တွေမှာရှာတွေ့ခဲ့တာပါဒါကြောင့်တီးကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုကဒီကိစ္စတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေပါတယ်ခုကဒူးသမ္မတဟောင်းမိုက်ဖန့်စ်နေမှာပါရှိုးဝဲမှတ်တမ်းမရာတွေကိုတွေ့တာကြောင့်အခုလိုအရေးကြီးစာရွက်စာရက်တွေကိုလုံခြုံစစ်ချအောင်ဘယ်လိုသိမ်းဆဲမလဲဆိုတာနဲ့ပတ်သက်ပြီးတော့သတိပြုစရာဖြစ်လာပါတယ် There needs to be a
database ခေါင်းစဉ်အကြောင်းအရာလေးစွဲအစီရင်ခံသူနောက်ထပ်ဖြည့်ခြင်းနဲ့အချက်လက်ဘာပဲဖြစ်ဖြစ်အဲ့ဒါတွေအတွက်ကွန်ပျူတာ database စုဆောင်းမှတ်တမ်းတင်ထားတဲ့စနစ်ရှိဖို့လိုပါတယ်။ဒါမှသာပျောက်ပြတ်တာတခြားနေရာရောက်သွားနိုင်ချေနေသွားမှာပါ
။တစ်ချိန်တည်းမှာဝင်လင်းမြင်သာမှုရှိဖို့လည်းလိုအပ်တာပ
ါ။အစိုးရအနေနဲ့ရှိုးဝတ်မှတ်တမ်းမှတ်ရာအဖြစ်တင်ဆက်ဖို့မလိုတာတွေကိုငွေကုန်ကြေးကျခံအချိန်အများကြီးအကုန်ခံတင်ဆက်နေတာပါ။လူထုရဲ့ငွေကိုတုံးဆွဲပြီးရယူထားတဲ့မှတ်တမ်းမှတ်ရာတွေကိုလူထုအတင်နဲ့သိနိုင်ဖို့အတွက်အစိုးရကဆောင်ရွက်ပေးဖို့တာဝန်ရှိပါတယ်။
2009ခုနှစ်သမ္မတဘရက်အိုဘားမားလက်ထက်မှာရှိုးဝဲမှတ်တမ်းမှတ်ရအဖြစ်သတ်မှတ်ဖို့မလိုအပ်တာတွေကိုရှော့ချတဲ့အမိန့်ကြေညာချက်လက်မှတ်ရေးထိုးအတည်ပြုပါရယ်သမ္မတဘိုင်ဒန်လက်ထက်မှာလည်း 9/11 တိုက်ခိုက်မှုနဲ့ပတ်သက်တဲ့အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုအပေါ်စုံစမ်းစစ်ဆေးချက်တွေကိုရှိုးဝဲအဖြစ်ကနေပေဖျက်ပါရယ်သတင်းအချက်အလက်တွေဖလှယ်ရမှာမြင်းမြန်းဆန်းဆန်းထိထိရောက်ရောက်ဆောင်ရွက်ဖို့လိုပြီးအဲ့ဒါမှသာနိုင်ငံအတွက်ဘေးအန္တရာယ်ပိုလုံခြုံစိတ်ချရမှာဖြစ်ကြောင်းလည်းအီဗန်ကထောက်ပြပါရယ်ခင်ဗျာ
အရီဇိုနာပြည်နယ်ကန်နယာရဲကရီယိုဗာဒီစင်ဂျီဘုံကိုပြောင်းလာကြတဲ့ကအေရွန်ပီတာဆန်တယောက်ရေခဲခဲကုလို့ကြုံရလိမ့်မယ်လို့မထင်ခဲ့ပါဘူးရေရှားပါလာတာကြောင့်ခုကသူဟာရေနေ့တိုင်းမချိုးရသလိုသုံးမိသားရေကိုလည်းတခြားနေရာတွေမှာထပ်ပြီးတော့အသုံးပြုဖို့စူးစောင်းထားရပါတယ
် Well the city of Scottsdale
ငွေကြေးတက်နိုင်မှုတွေနေတဲ့ Scottsdale မြို့ကနေအင်ချေ900လောက်ကိုရေဖြတ်လိုက်ပါတယ်သူတို့ကောက်ကွင်းတွေအလှဆင်ထားတဲ့ရေကန်တွေကိုရေဖြည့်ဖို့တော့တက်နိုင်ကြပြီးရေလိုနေတဲ့အိမ်ကြီးချင်းတွေကိုတော့အကူအညီမပေးပါဘူးအဲ့လိုဆိုရင်ရလက်ကတိတ်ကောင်းမှမဟုတ်ပါဘူ
းကော်လိုရာဒိုမြို့ရေတုံးဆဲမှုရှော့ချလိုက်ပြီးနောက်စကော့စ်ဒေးမြို့ကန်တွေရေအလုံလောက်ရဖို့အနီးအနားပတ်ဝန်းကျင်မှာနေထိုင်သူတွေအတွက်ပေးနေတဲ့ရေကိုအခုလိုဖြတ်တောက်လိုက်တာပါရီယိုဗာဒီမှာတွင်းရေလည်းမရတာကြောင့်စကော့စ်ဒေးကရေဝယ်သုံးရပါတယ်ပိုရုံးကဒဇီ200လောက်ပေးရတာကနေအခုခါ1000နီးပါးအထိပေးလာရတာပါ
We moved out here in 2018.
2018ခုနှစ်ဒီကိုပြောင်းလာတော့ငါရေအခက်ခဲကြုံရလိမ့်မယ်ဆိုတာမျိုးမသိရပါဘူး။အခုတော့ရေဖို့လေးစားလောက်ဈေးကြီးပေးဝယ်ရပါတယ်။ဒီကိစ္စဖြေရှင်းဖို့တခြားနည်းလမ်းလည်းမရှိပါဘူး
။ Scottsdale မြို့အနေနဲ့တင်းကျပ်တဲ့ရေအီးမြစ်သုံးဆွဲမူဝါဒကိုလက်ကင်ထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အိမ်ဆောက်ပြီးတော့ရောင်းချသူတွေအနေနဲ့အထူးသဖြင့်မြို့ပြနဲ့အလံဝေးတဲ့နေရာမှာဆိုရင်6အိမ်ထက်ပိုဆောက်တဲ့အခါမှာအဲ့ဒီအိမ်တွေကိုနှစ်ပေါင်း100အထိရေပေးနိုင်ရမယ်ဆိုတဲ့စီကံသတ်မှတ်ချက်ရှိပါတယ်။အဲ့လိုမှမဟုတ်ရင်တော့အခုလိုအခက်အခဲတွေကြုံလာရနိုင်ပါတယ
်။ What's happening is that people who live
Rio Vardi မြို့ကိုရေပေးဖို့အတွက် Scottsdale မှာတာဝန်မရှိပါဘူး။ Rio Vardi မှာနေထိုင်သူတွေကရေကို Scottsdale ကနေလာတဲ့အခါမှာဒါဟာရေရင်းမြစ်ဆုံးရှုံးတာမျိုးပါ။
အခုလိုရေဖြတ်တောက်မှုကြောင့်စင်ဂျီဖုံးမှနေထိုင်နေကြသူတွေ Scottsdale မြို့ကိုတရားစွဲဆိုထားပါတယ်ခင်ဗျာ
။ရာသီဥတုပေါက်ပြက်မှုအကျိုးဆက်ကြောင့်တော်မီလောင်ကျွမ်းမှုကိုတားဆီးဖို့လူများနေထိုင်ရာနေရာတွေနဲ့နှီးတဲ့တစ်ပင်တွေတခြားသဘာဝပေါက်ပင်တွေကိုရှင်းလင်းခုတ်ထွင်မဲ့အစီအစဉ်ကိုစတင်ဆောင်ရွက်မယ်လို့ American ဆိုရတာဝန်ရှိသူတွေကပြောပါရယ်။ American အနောက်ဘက်ပြည်နယ်တွေဖြစ်တဲ့ California, Nevada,Arizona, Colorado ပြည်နယ်တွေမှာပူပြင်း6တွေ့လွန်းလာကြောင်းတော်မီတွေအကြီးအကျယ်လောင်ကျွမ်းလေးရှိပါတယ်။ Superior မျိုးကအသက်84နှစ်အရွယ် Rick Paul Williamson ဟာဆိုရင်သူနေတဲ့အိမ်ကိုကိုယ်တိုင်ဆောက်ခဲ့သူပါ။လမ်းတစ်ဖက်ကအိမ်ကတော့မီးပေးကနေလွတ်ခဲ့ပေမဲ့သူ့အိမ်ကတော့တမဟုတ်ချင်းအတွင်းမှာမီးလောင်ပြကျသွားပါတယ
်။ And that's the hard part because there's emotional attachment.
ဒီနေရာမှာအရာအလုံးကအမှတ်ရစရာတွေမဟုတ်လို့စိတ်ထိခိုက်ရပါတယ်။ကျွန်တော်နောက်က S10 pickကကားဆိုရင်မျက်စိနဲ့မောင်းနိုင်အောင်ကိုယ့်ဘာသာကိုပြန်လှုပ်ထားတာပ
ါမြို့ကနေအားလုံးဟာမြို့ကိုပြန်တီဆောက်ဖို့စိတ်အားထက်သန်နေကြသလို William San ဟာဆိုရင်လည်းအခုအသက်အရွယ်မှာပဲအိမ်ပြန်ဆောက်ဖို့သူ့မှာခွန်အားအပြည့်ရှိတယ်လို့ဆိုရတဲ့အသက်27နှစ်အရွယ် Sandy Kaufman ရဲ့အိမ်လဲမီးလောင်သွားတာကြောင့်အဖိုးအဝတ်စားပါမကျန်ဖြစ်သွားပါတယ
် Honestly for me our house
ဒီလနဲ့မှာဆိုရင်ကိုရင်ကတကယ်အချက်ချာကြတဲ့နေရာလို့ထင်ခဲ့တာပါအရင် superior မျိုးဟာဆိုရင်လည်းပူစီကားလာတာကိုတွေ့ရတဲ့အချိန်မှာပဲအခုကတော့အဲ့ဒီဒိတ်ကအရာအလုံးမိလောင်ပျက်စီးသွားပါပြီတကယ်ကိုစိတ်မကောင်းဖြစ်ရပါတယ်အခုတော့အလုံးတစ်ကပြန်ဆရပါတော့မယ
်အိမ်မီးလည်းပါမသွားခင်လိုအပ်တာကိုယူဖို့အချိန်10မိနစ်ပဲရခဲ့တယ်လို့လည်းသူကပြောပါတယ်အခုလိုအိမ်မီးလောင်သွားသူတွေအတွက်လိုအပ်တာတွေကိုဒေသခံတွေကကူညီကြသလိုအိမ်အာမခံကြေးပြန်ရဖို့အကူအညီလည်းပေးပါတယ်အသက်39နှစ်အရွယ် Dion Scott ကအခုလိုပြောပါတယ
် We'll definitely rebuild and stay in this community I meanI can't.
အားလုံးပြင်ပြစီပြီးဒီမှာပဲနေသွားမှာပါ။ကိုပတ်ဝန်းကျင်အတိုင်းဝိုင်းရဲ့ကုညီဖေးမမှုကလည်းပြောမပြတတ်လောက်အောင်ကိုရရောပါလေ။တခြားဖေကောမှသွားမနေချင်ပါဘူး
။တော်မီကနေမျိုးတွေအထိကူးဆက်လောင်ကျွမ်းမှုကိုတားဆီးဆော့ချဖို့ဆိုရင်လာမယ့်10နှစ်အတွင်းမှာအမျိုးသားတစ်တော်ဥယျာဉ်တွေအတွက်ဘီလီယံ20သုံးဖို့လိုပြီးတော့တခြားပြည်နယ်မျိုးရောအားလုံးအတွက်ဘီလီယံ30လောက်လိုအပ်မှာဖြစ်ကြောင်းအမေရိကန်စိုက်ပျိုးရေးဝန်ကြီးပြောခွင့်ရကပြောပါရခင်ဗျာ။
က
ောအောင်စီစဉ်တင်ဆက်ခဲ့တဲ့သုဒ္ဓဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုခြူစားနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သိပ္ပံနဲ့ဤပညာခန္ဓာကိုတင်ဆက်ပေးချင်ပါတယ်။ဒီသတင်းပတ်မှာတော့အတိတ်ဒေတာသိပ္ပံသူဒေတာနဲ့တရုတ်ပါဝင်မှုအကြောင်းကိုတင်ပြပေးထားပါတယ်။ရေခဲပြင်ဖုံးလွှမ်းနေတဲ့မြောက်ဝင်ရိုးစွန်းကအတိတ်ဆက်ဝိုင်းဒေတာမှာတော့ရေခဲတွေရဲ့အရေပြောနှုန်းကမကြခင်နှစ်တွေအတွင်းမှာတိတိတသာမြန်ဆန်လာနေတယ်လို့တရုတ်သူဒေတာစာတမ်းမှာတွေ့ရှိပါတယ်။ကမ္ဘာတစ်လွှာစစ်ပွဲတွေနဲ့အလုံများနေတဲ့အချိန်မှာတရုတ်ဘက်ကအာတိတ်ဒေတာမှာသူဒေတာကိုထဲထဲဝုံဝုံလှုပ်လာနေတဲ့အပေါ်မှာကမ္ဘာနိုင်ငံတွေဘက်ကစိုးရိမ်လာနေပါတယ်။ဘာကြောင့်မလဲ။ဂျပန်အန်နဝါသိပ္ပံနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူကိုဒေါခင်မျိုးသက်ကအမေမြန်မီတင်ပြထားပါတယ်ရှင်။
တိတ်ဆက်ဝန်ဒေတာမှာသူစကန်းနေချပြီးတော့သူတေသနာတွေလုပ်နေတာအများကြီးပဲသိပ္ပံပညာနဲ့ပတ်သက်ပြီးတော့ဒီတရုတ်နဲ့ပတ်သက်ပြီးတော့သူတေသနာတွေတွဲလုပ်နေတဲ့လူတယောက်အနေနဲ့ဒီတရုတ်ရဲ့ဒီအတိတ်ဒေတာသူတေသနာလုပ်ရတဲ့ပုံမှာဘယ်လိုမျိုးလဲ
ဟုတ်ကဲ့ခင်ဗျာဒီတရုတ်ရဲ့အတိတ်ကိုစိတ်ဝင်စားတဲ့ဆိုတဲ့ဥစ္စာကသတင်းတွေရောမှာတကယ်ပေါ်လာတဲ့ဥစ္စာတော့2018ပေါ့နော်အခုလက်ရှိသမ္မတရှီကျင်းပင်ရဲ့ဒီတက်လာပြီးတဲ့နောက်ပိုင်းမှာဒီတောင်ပြုတ်ပင်လေကိစ္စတွေကလည်းတော်တော်လေးသတင်းနေနဲ့ဖြစ်လာပြီးတော့မှတကဘာလုံးကဝိုင်းပြီးကန့်ကွက်တဲ့ဟာကြီးရှိလာတဲ့အချိန်မှာပဲသူတို့ဒီပိုလန်မကြီးရဲ့အစီအစဉ်တွေ plan တွေပေါ်လာပြီးတဲ့နောက်2018မှာတရုတ်နိုင်ငံ policy ဆိုပြီးတော့ဒီကဘာလုံးကိုကျင်းပလိုက်တယ်အဲ့ဒီမှာသူပြောလိုက်တဲ့ဥစ္စာမှာဒီကဘာလုံးကပြန်ထားမိသွားတဲ့ဥစ္စာတရုတ်နိုင်ငံဟာအာတိတ်နဲ့ဤသောနိုင်ငံမြန်မာ Arctic States ဆိုပြီးတော့ပြောလာတဲ့ဟာမှာဒီကဘာလုံးကဝိုင်းပြောတာအာတိတ်ဆဝန်နဲ့မှာရှိတဲ့နိုင်ငံနဲ့ဆဝန်အပြင်မှာရှိတဲ့နိုင်ငံဆိုတဲ့အခုချိန်ကြီးသတ်မှတ်ထားတဲ့အနေအထားနှစ်မျိုးကလွဲပြီးတော့တရုတ်ပြောတဲ့မြန်မာအာတိတ်မှာရှိတဲ့နိုင်ငံဆိုတဲ့ဥစ္စာလက်မခံနိုင်ဘူးဆိုပြီးအကုန်လုံးဝိုင်းပြောကြတယ်ပေါ့နော်။နောက်ပြီးတော့သူ့ရဲ့ဒီတောင်ပြုတ်ပြင်လဲကိစ္စမျိုးအာတိတ်မှာဖြစ်လာတဲ့ကိစ္စကိုဘယ်လိုမှလက်မခံနိုင်ဘူးဆိုပြီးအမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနနဲ့ပြည်မြင့်ဌာနကိုပြောလိုက်တယ်ပေါ့နော်။အဲဒီကနေပြီးတော့ဇလန်းနေစလာတယ်ဟာပေါ့နော
်။ဟုတ်ကဲ့။အဘာကြောင့်ဒီအာတိတ်ဆဝန်ဒေတာမှာသူသွားပြီးသူ့ကေတနာလောက်တာပါလဲ။
ဟုတ်ကဲ့ခင်ဗျာပေါ့နော်အာတိတ်ဆဝိုင်းကြီးမှာရေခဲတွေပျော်ပြီးတော့တမောလမ်းကြောင်းတွေဖြစ်လာမယ်ဒီမှာတခြားလုံးမှာဒီအာတိတ်ပုံမှာဟိုရေခဲမရှိတဲ့အချိန်နဲ့ဒီလိုစက်မှုဖုန်မျိုးတွတ်တဲ့ဟာမျိုးကမလုံနိုင်ရတဲ့အချိန်မျိုးမဟုတ်လို့ပြန်စားတာတွေလည်းအများကြီးရှိမယ်အနည်းဆုံးတော့ငားတွေအများကြီးရမယ်ဆိုတဲ့ဟာမျိုးပေါ့နော်ဒါကဘာလို့ငားလက်ပန်းနေပြုတ်ကဆိုတော့သူ့အတွက်ကတော့စိတ်ဝင်စားတယ်ဆိုတဲ့ဥစ္စာလက်ခံနိုင်မှာလေဘာလို့ဆိုဂျပန်ကိုရီးယားတောင်မှထဲထဲဝင်ဝင်နေဟိုမှာနန်ပါမင်းနဲ့ member ဆိုပြီးတော့ဒီအာတိတ်ကောင်ဆယ်ပါနေတဲ့အချိန်မျိုးမှာရှိတာဆိုတော့လေဆိုတော့လက်ခံနိုင်တဲ့အချိန်မျိုးလည်းမမရှိပါဘူးဒါပေမဲ့သူလုံနေတဲ့သူတေသနာနဲ့နောက်ဆက်တွဲပေါ့နော်ဖြစ်လာတဲ့ဥစ္စာအခု Greenland မှာဆိုရင်ဒီ Red Arc ကကမ္ဘာရဲ့40ရာခိုင်နှုန်းလောက်ရှိတယ်ဆိုတော့ Greenland မှာသူကစပြီးတော့တူးဖို့အတွက်စာချုပ်တွေပဲစပြီးချုပ်လာတယ်စာချုပ်ချုပ်တဲ့အချိန်မှာလည်းတူးကတကဘာလုံးမှာလုတ်တဲ့ပုံစံအတိုင်းပေါ့နော်ဒီအစိုးရတွေကိုနောက်ွယ်ကနေဝင်ပြီးတော့ဘယ်လိုခေါ်လဲညှိနှိုင်းတဲ့ပုံစံမျိုးတွေလုတ်လာတဲ့ဟာမျိုးတွေကအားလုံးလန့်လာတဲ့အနေအထားမျိုးပါ
Okay.ဆရာဒီတရုတ်ကဒီအာတိတ်ဆဝန်ဒေတာကိုဝင်လာဒီသိပ္ပံဆိုင်ရာသူတေသနာတက်တက်တယ်မဟုတ်ဘူးပေါ့နော်ဆရာတကယ်တော့တရုတ်ဒီအာတိတ်ဆဝန်ဒေတာမှာလုပ်နေတဲ့သူတေသနာလေးနည်းနည်းပြောပြပေးပ
ါသူတို့ကတော့ပြောရရင်ဒီစီးပွားရေးအောင်မြင်လာတဲ့2000ခုနှစ်လောက်ကတည်းကစပြီးတော့တောင်တရုတ်ပင်လယ်မှာအကြီးကျယ်လုပ်တဲ့အပြင်ကိုအမေရိကကဒီအီရတ်စစ်ပွဲဒီအာဖဂန်စစ်ပွဲတွေနဲ့အလုပ်ရှုပ်နေချိန်ရုရှားကလည်းယူကရိန်းနဲ့ဒီနေတို့ကိုရင်ဆိုင်မှုအတွက်စစ်အာပြင်းတဲ့အချိန်မှာအလုံးအလုံးများတဲ့အချိန်မှာသူကအာတိတ်ကိုတစိမ့်စိမ့်စပြီးဝင်လာတယ်ပေါ့နော်အဲ့ဒီအချိန်မှာလည်းသူကလည်းအခုချိန်ကြီးရှိနေပြီးဒါစီမင်းစည်းကမ်းတွေကိုမဖောက်ဖျက်ဘဲနဲ့နိုင်ငံရေးအရာသူဝင်ပြီးတော့ချေလှယ်လို့ရမယ့်အနေအထားမျိုးဝင်လို့ရမယ့်အနေအထားမျိုးရှိအားနည်းတဲ့နေရာမျိုးပေါ့နော်အခုမှပြောရရင်ဒိန်းမတ်မှာဆိုရင် Greenland ကသူကတီးကြခွဲထက်ကိုပိုင်အုပ်ချုပ်ခွင့်လုပ်ချင်ရကျင်နေမြအကြီးပဲရှိတယ်ဒါပေမဲ့လူကြီးက9000ပဲရှိတယ်ဆိုအဲ့လိုနိုင်ငံမျိုးမှာသူကအပါလေးသွားပြီးတော့စီးပွားရေးရရင်းနှီးမြှုပ်နိုင်မဲ့နိုင်ငံကိုတိုးတက်အောင်လုပ်ပေးမယ်။အဲ့ဒါဆိုရင်သူကဒိန်းမတ်ကနေပြီးတော့ဂရင်းလန်ကခွဲထွက်မယ်ဆိုလဲအဆင်ပြေမယ်ဆိုတဲ့ပုံစံမျိုးတွေပေါ့နော်။အဲ့လိုမျိုးလေးတွေနဲ့ဝင်လာအများကြီးပါဆိုတော့ကျွန်တော်ဒီမှာဒီနောက်ဖက်မှာလည်းမြေပုံတွေပြတာရှိပါတယ်။နော်ဝေးမှာရှိတယ်၊ဖင်လန်မှာရှိတယ်၊ဂရင်းလန်မှာရှိတယ်၊အိုက်စ်လန်မှာရှိတယ်ပေါ့နော်။အဲ့လိုအမျိုးနောက်ပြီးဆွေဒင်မှာလည်းရှိတယ်ဆိုတော့စကန်နေ9ခုလောက်ဖွင့်ထားတယ်။ဒါပေမဲ့ပါမင်းနဲ့လည်းလို့တော့မဟုတ်ပါဘူး။သွားလိုက်သူဒေတာဒေတာယူလိုက်ဆိုတဲ့ဟာမျိုး။ဒါပေမဲ့ခုနပြည်တယ်မြေပေါ်မှာပဲသိပ္ပံကိုအဓိကထားသလားကြည့်ပြန်တော့ဘယ်လိုခေါ်လဲသိပ္ပံစာရဲ့စာတန်းနေသူတေသနာရလက်တီထုတ်တာမှကြည့်လိုက်ရင်တိရုပ်ကအနည်းဆုံးဖြစ်နေတာတွေ့နေရတယ်ပေါ့နော်အဲ့တော့သူ့ဟာယူသားရလားဆိုတဲ့ခါမျိုးထောက်ပြတဲ့အချက်လက်တွေလည်းဒီချိန်မှာစာပြီးပေါ်လာနေပါတယ
်ဟုတ်ကဲ့အာတိတ်ဒေတာကဒီရေခဲပင်ဖုံးတဲ့ဒေတာပေါ့နော်တိရုပ်ရဲ့သူ့တေသနာလောက်ထားတဲ့အရာဆိုရ ရေခဲအရေပြောနှုံးနေတိတ်ညင်းလာတယ်လို့သိရပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဦ
းဟုတ်ကဲ့ခင်ဗျာဒီတကယ့်ကိုကြံခဲ့တဲ့တလားနှစ်လားလောက်ကထုတ်ပြန်နောက်ဆုံးထွက်တဲ့သူပြေသနာစာတမ်းအရာဆိုရင်ကျွန်တော်တို့သိပ္ပံပညာရှင်တွေကြိုတင်တွက်ချက်ထားတဲ့ဟာတွေချက်ကိုအရန်ကိုမြန်တယ်ပြောရရင်ကြံခဲ့တဲ့နှစ်40ပေါ့နော်1989ကနေ2020ခုနှစ်ကြားထဲမှာနှစ်40အတွင်းမှာ4ဆလောက်အခုချိန်တိုးတက်မှုကမြန်လာတယ်ဆိုတဲ့သဘောပါရာသီဥတုဖောက်ပြန်လို့ကဘာကြီးပူနွေးလာလို့ရောင်းဝင်ရုံးဆုံးကရေခဲတွေပျော်တယ်ရေခဲတွေကမြန်မြန်ပျော်တဲ့အတွက်ကြောင့်တစ်ခါပြန်ပြီးကဘာကြီးမှာရာသီဥတုပြီးဖောက်ပြန်တဲ့အပိုင်းတွေဖြစ်လာမယ်ပြောင်းလဲမှုတွေဖြစ်လာမယ်ဆိုတဲ့ဟာတွေပါ
ဒီရေခဲအရေးပျော်နှုံးကဘလောက်မြန်တယ်လို့တို့တွေ့လဲဘာသာတခြားဘယ်သူမှစိတ်ဝင်စားတဲ့အချိန်မှာသူကဒီအာတိတ်ဒေတာမှာရောက်ချပြီးတော့သူ့ဒေတာတွေလောက်တာဆိုတော့
ကျွန်တော်တို့ဒီဟိုရဆိုရင်သူ့ဒေတာရလာရဆိုရင်ငကို1989ပေါ့နော်ခုနပြောသားရဲ့ခဏမှာပဲမာဒီမြောက်ဝင်းရုံးမှာရှိတဲ့ရေခဲပမာဏပေါ့နော်တစ်နှစ်လုံးမပြောတဲ့ရေခဲပမာဏကဩစတြေးလျတိုက်ပြီးတခုအရွယ်လောက်ရှိရပေါ့နော်3.8တန်းစကွဲမီတာရှိအဲ့ဒါကအခုကြံခဲ့တဲ့နှစ်30အတွင်းမှာပဲနှစ်3.8ကြီးဆို30ရာခိုင်နှုန်းမူပါလောက်ကိုပြောချသွားတယ်ဆိုတဲ့သဘောပါ။အဲ့တော့အဲ့ဒီနှုံးကလည်းဆက်ပြီးပြက်နေအောင်ပါပါ။အခုဆိုရင်2050ကတကယ့် critical ပေါ့နော်။အရန်ကိုပျော်တဲ့ဟာအရန်များပါမယ်ဆိုတော့ဒီမှန်တာရှိပါလေ။အဲ့တော့အခုလက်ရှိမှာကိုဗစ်နွေရာသီမှာ3လလောက်သမောတွေဖြတ်လို့ရတယ်ပေါ့နော်။အရင်တော့ဘယ်လိုမှဖြတ်လို့မရတဲ့ဟာကိုပုံမှန်ကုန်တင်သမောတွေဖြတ်လို့ရတဲ့အခြေအနေလောက်ဖြစ်လာတဲ့ဟုတ်စားကနောက်15နှစ်နေတော်တော်များများကိုဖြတ်လို့ရမယ်ဆိုတဲ့ဟာမျိုးပါလေစီးပွားရေးအရာပေါ့နော်။အားလုံးစိတ်ဝင်စားတဲ့အဓိကချက်တစ်ခုပါ။
အခုတရုတ်ကဒီအတိတ်ဆက်ဝင် data မှာအဓိကဆုံးနဲ့သူ antidate data ဒီတာဝန်ရိုးစွန်းဘက်မှာရောသူသွားပြီးတော့သူ့ရေတနာလောက်တာတွေနဲ့ရှိပါလ
ားဒီမိကုန်းကအဓိကအချက်ပဲပေါ့နော်တရုတ်ကဘာကြောင့်မြောက်ရိုးစွန်းမှာအရန်ကိုအရင်ဆိုက်နေလဲဆိုတာဝန်ရိုးစွန်းက1959ခုနှစ်မှာပဲပြောရရင်တရုတ် community party အာနာစရပြီးတရုတ်နိုင်ငံလုံးကိုစပြီးတော့ချိန်သိမ်းနိုင်တဲ့အချိန်မှာပဲသူစီးရင်ပိတ်လိုက်တယ်နေမီတောင်းဆိုပြီးဘလူးမှမပေးတော့ပါဘူးဆိုပြီးတော့အားလုံးသဘောတူလိုက်အဲ့မှာငကူရှိပြီးသားလူတွေပေါ့နော်လက်ဦးထားတဲ့ပြီးတော့1980လဲကြာတော့တာဝန်ရိုးစွန်းမှာအန်တာတစ်ဒေသမှာဒီတတုရှာခွေပြန်စတာရှာခွေအားလုံးကိုပိတ်ပင်တားမြစ်လိုက်ပြီးတော့သိပ္ပံသူတေတနာနဲ့ဒီဟိုငင်းချိုင်းရဲ့အတွက်ပဲလောက်ကြရမယ်ဆိုပြီးတတ်မှတ်လိုက်တဲ့ဒီကြောင့်တရုတ်ကသူတေတနာကိုတော့မှသူများမြေပေါ့ကြားမှတ်မိတဲ့လောက်ကတော့ဩစတြေးလျရဲ့မြေပေါ့မှာငှားပြီးတုံးတယ်ဆိုတဲ့ပုံစံမျိုးပဲကြားဘူးသူ့မှာကိုယ်ပိုင်မြေတော့မရလိုက်အဲ့ဒါအဲ့အတွက်ကြောင့်မှန်လို့လဲအာတိတ်မှာကသူ့အတွက်ကအခွင့်အရေးကဒီကဘာမြေကြီးပေါ်မှာသူရကြမြေကြီးကဒါနောက်ဆုံးပဲနောက်ဆုံးအခွင့်အရေးပေါ်လို့အရန်ကိုလိုချင်တယ်စူးစမ်းနေတယ်လို့ပဲယူဆရပါတယ
်။ဒေါက်တာမူးကျော်သူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံရအောင်ပါ။
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့နီးပညာကဏ္ဍအနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတလှည့်ပြောပြပေးပါမယ်ရှင်
။အမေရိကန်ပြည်ထောင်စုတက်နက်စီပြည်နယ်မမ်ဖစ်မြို့မှာအသက်29နှစ်အရွယ်အာဖရိကန်နယ်ဘွားယင်မောင်းတယောက်ကိုရဲငါရောက်ကရဲရဲဆက်ဆက်ရိုက်နှက်ခဲ့တဲ့ရုပ်သံဗီဒီယိုဖိုင်ကိုမမ်ဖစ်ရဲဌာနကဒီကနေ့ထုတ်ပြန်ဖို့ရှိနေတဲ့အချိန်မှာပဲလူထုတွေအနေနဲ့တိတိငြိမ်ငြိမ်တုံ့ပြန်ကြဖို့သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းထားပါတယ်။မကြေမနက်ဒေါ်လာဖြစ်တာကိုနားလည်ပေမဲ့အကြမ်းဖက်မှုကိုတော့ဘယ်တော့မှလက်ခံမှာမဟုတ်ဘူးလို့သမ္မတကမနေ့ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဇန်နဝါရီလ9ရက်နေ့ကတိုင်ရာနစ်ကိုစ်မောင်းလာတဲ့ကားကိုရဲတွေတားဆီးပြီးတော့စစ်ဆေးတဲ့အချိန်အချင်းများရာကနေရဲဝန်ထမ်း9ဦးကဝိုင်းဝန်းရက်နှက်တာခံရပြီးပြင်းပြထန်ထန်ဒဏ်ရာရခဲ့ပြီးတဲ့နောက်မှာ3ရက်အကြာဆေးရုံမှာသေဆုံးသွားခဲ့တာဖြစ်ပါတယ်ရှင်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကရော်ဂျေးဘိုင်ဒန်တို့မနေ့ကအင်ပီရိုမှာတရုတ်နှစ်တကူအထိမ်းအမှတ်အခမ်းအနားကျင်းပပါရယ်ပြီးခဲ့တဲ့ရက်ပိုင်းကယ်လီဖိုးနီးယားပြည်နယ်တရုတ်နှစ်တကူပွဲတော်မှာတနက်ကင်ပြစ်ခတ်မှုကြောင့်တေဆုံးခဲ့ရသူတွေအတွက်လည်းအောက်မေ့သတိရတဲ့ဆူတောင်းပွဲနဲ့အတူမနေ့ကအင်ပီရိုမှာအာရှຫນွေဘွားတွေကိုဖိတ်ကြားပြီးတရုတ်နှစ်တကူအခမ်းအနားကျင်းပတာပါအခမ်းအနားမကျင်းပခင်မှာဒီကယ်လီဖိုးနီးယားပြစ်ခတ်မှုမှာတေဆုံးခဲ့ရသူတွေအတွက်အောက်မေ့ပွဲသတိရတဲ့အနေနဲ့လည်းအခမ်းအနားမဆခင်ညင်သက်ဆူတောင်းခဲ့ကြပါရယ်ရှင်မြန်မာနိုင်ငံမှာဒီမိုကရေစီနှိကျရွေးကောက်ပြင်ပထားတဲ့အစိုးရကိုဖယ်ရှားပြီးစစ်တပ်အာဏာသိမ်းခဲ့တာနှစ်နှစ်ကြာလာတဲ့အချိန်မှာတိုင်းပြည်တွင်းအကျပ်တဲတွေဟာစဉ်းစားကြည့်လို့မရလောက်အောင်ကိုပဲစိုးဝါဆုပ်ယုပ်လာခဲ့တယ်လို့ UNOCHA လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖော့ကာထက်ကဒီကနေ့ပြောဆိုပါရရှင်။
2023ခုနှစ်ဇန်နဝါရီလ28ရက်တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပ်ပိုင်းဆိုင်ရာအသံဖက်အင်ဂျင်နီယာတွေကတော့ Nelson Lop နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကောမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါဒေးပြာဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါစီရှင်။
This program has come to you from the Voice of America, Washington.